Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2016ခုနှစ်မေလ10ရက်အင်္ဂါနေ့ညပိုင်း9:00နာရီနေ့10နိုင်တီစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190ရောကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမနန်းလောပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါ။အမေရိကန်တို့ရဲ့နျူကလ িয়ার ဘုံးတံတင့်ခဲ့တဲ့ဂျပန်နိုင်ငံဟီရိုရှိမားကိုဒီလကုန်မှသွားရောက်မယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကကြေညာလိုက်ပါတယ်။ဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာတော့ဓာတ်ဖို့မြို့တော်ဝင်ရိုဒရီဂိုဒူတာတီအနိုင်ရဖို့တည်ကြားသလောက်ရှိနေပါပြီ။အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းအမေရိကန်ရေတပ်စစ်သည်မော်ဒဇင်ဒီကနေ့ဆေလွတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်အတွက်နိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနအထရှိရေးကိုပြည်ထောင်စုလွှတ်တော်မှအတည်ပြုလိုက်ပါပြီ
။သဘောမတူတဲ့သူမရှိတဲ့အတွက်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနတခုတိုးချဲ့ဖွဲ့စည်းရန်ကိစ္စကိုလွှတ်တော်ကသဘောတူကြောင်းကြေညာပါတယ်
။ပြည်ထောင်စုလွှတ်တော်နိုင်ငံကမန်ဝင်းခိုင်တန်းမှရှင်အပြည့်စုံကိုတော့မကြခင်ကြားရမှာပါ။ဒါအပြင်မြန်မာရုရှားစစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်သဘောတူညီချက်ကိုလွှတ်တော်ကနေဒီကနေ့သဘောတူလိုက်ခံလိုက်တဲ့တဲ့တင်ကချင်ပြည်နယ်ဖားကန်ဒေသတွေမှာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KNY အကြား၄ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေပြီးတော့အခြေအနေမတည်မငြိမ်ဖြစ်နေတဲ့တဲ့တင်နဲ့ရခိုင်ပြည်နယ်ရင်းကစစ်ဘေးဒုက္ခသည်တွေနဲ့ဆိုင်တဲ့တဲ့တင်ကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုကြားဖို့ရှိပါတယ်။ခုရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရတဲ့တင်တွေကိုမှတ်တင်ရေးထိုင်တဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်။ဂျပန်နိုင်ငံဟီရိုရှိမားကိုဒီလကုန်ပိုင်းမှာသွားရောက်မယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကဒီကနေ့အင်ကာနီမှာကြေညာလိုက်ပါတယ်။ဒုတိယကမ္ဘာစစ်ပြီးဆုံးကနေအချိန်1945ခုနှစ်အတွင်းကမ္ဘာပထမဆုံးအနုမြူဘုံးကိုအမေရိကန်စစ်လေရင်ကကျဲချခဲ့ပြီးလူပေါင်းတောင်းနဲ့ချီတေဆုံးခဲ့ရတဲ့ဂျပန်နိုင်ငံဟီရိုရှိမားကိုအမေရိကန်သမ္မတတဦးအနေနဲ့ပထမဆုံးသွားရောက်မှာလည်းဖြစ်ပါတယ်။ဆယ်စုနှစ်ခုနှစ်ခုအတွင်းအမေရိကန်သမ္မတတွေအနေနဲ့ဂျပန်နိုင်ငံဟီရိုရှိမားနဲ့နာဂါဆာကီကိုတွားရောက်ဖို့ရှောင်ရှားခဲ့ကြတာပါသမ္မတအိုဘားမားရဲ့မေလ21ရက်နေ့ကနေ28ရက်နေ့အထိဗီယက်နမ်နဲ့ဂျပန်နိုင်ငံခီးစဉ်အဆုံးသတ်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အတူဟီရိုရှိမားကိုတွားရောက်မှာဖြစ်တယ်လို့အမေရိကန်သမ္မတအင်ဂျီရောကထုတ်ပြန်ပါတယ်ဟီရိုရှိမားနဲ့နာဂါဆာကီမြို့ပေါ်ကိုဘုံကျဲခဲ့တဲ့အပေါ်အမေရိကန်သမ္မတအိုဘားမားကတောင်းပါမလားဆိုတဲ့အပေါ်မှာတော့သမ္မတရဲ့အကြံပေးဘန်ရိုးစ်ကပယ်ချပါတယ်။သမ္မတအနေနဲ့ဒုတိယကမ္ဘာစစ်အပိသက်ခါနီအချိန်အနုမြူဘုံအသုံးပြုခဲ့တဲ့ဆုံးဖြတ်ချက်ကိုပြန်လည်ကောက်ယူမှာမဟုတ်ဘူးလို့အကြံပေးဘန်ရိုးစ်ကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုအခိုင်အမာဆက်လက်လှုပ်ဆောင်သွားမယ်ဆိုတဲ့ဂရိကဝတ်ကိုထင်ဟပြသဖို့ဟီရိုရှိမားကိုတွားရောက်မှာဖြစ်တယ်လို့အင်ဂျီရောကပြောဆိုပါတယ်။ဟီရိုရှိမားမြို့ပေါ်ကိုပထမဆုံးနျူကလ িয়ার ဘုံကျဲချပြီးနောက်3ရက်အကြာနာဂါဆာကီမြို့ပေါ်ကိုလည်းနောက်ထပ်နျူကလ িয়ার ဘုံတစ်လုံးထပ်မံကျဲချခဲ့တာဖြစ်ပါတယ်
။အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာနိုင်ငံတကာရေကြောင်းသွားလာမှုတွေလွတ်လပ်စွာလုပ်နိုင်တယ်ဆိုတာကိုပြသဖို့အတွက်ရေရက်စစ်သည်မော်တစ်စီးကိုအဲ့ဒီနေရာကိုဆီလွတ်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောဆိုလိုက်ပါတယ်။တောင်တရုတ်ပင်လယ်ထဲမှာရေပိုင်တဲ့နေရာအများပြားသူတို့ပိုင်တယ်လို့တရုတ်တို့ပြောနေတာကိုစိန်ခေါ်တဲ့အနေနဲ့တရုတ်တို့ထိန်းချုပ်ထားတဲ့ Fiery Cross တန်နာကြောက်တန်းရဲ့ရေမိုင်၁၂မိုင်အကွာအထိ American စစ်သည်မော် USS William P. Lawrence ကုန်မောင်းခဲ့တယ်လို့ကာကွယ်ရေးဌာနပြောခွင့်ရ Bill Arban ကပြောပါတယ်တရုတ်တို့ကပိုင်ဆိုင်တယ်လို့ပြောနေပြီးရေကြောင်းသွားလာရေးကန့်သတ်မှုတွေလုပ်နေတာဟာနိုင်ငံတကာရေကြောင်းဥပဒေနဲ့ကန့်ညီမှုမရှိဘဲအမေရိကန်ပါဝင်တခြားနိုင်ငံတွေအနေနဲ့လွတ်လပ်စွာသွားလာနိုင်ခွင့်ရှိတယ်လို့ပြောခွင့်ရအားပိုင်းရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုအမေရိကန်စစ်သည်မော်သွားလာတဲ့ကိစ္စပေါ်တရုတ်အစိုးရကဒေါသတကြီးတုံ့ပြန်ခဲ့ပါတယ်။ဒါဟာတရုတ်ရဲ့ရေပိုင်နယ်တဲကိုတရားမဝင်ဝင်ရောက်တာဖြစ်ပြီးဒီလိုလှုပ်ဆောင်တာဟာဒေတာရင်းတည်ငင်အေဂျင့်ကိုချင်းချောက်နေတာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဌာနရဲ့ပြောခွင့်ရလူခန်းကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်ပြောကြားသွားပါတယ်ဒီအငင်းပွားစရာကျုံးပေါ်မှာတရုတ်နိုင်ငံကပေပေါင်း1000ရှည်တဲ့လေရင်ပြည်လန်းချောင်းနဲ့တခြားစီးရေးဆိုင်ရာအဆောက်အုံတွေကိုဆောက်လုပ်ထားတာဖြစ်ပါတယ်ခင်ဗျာ
ဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာတော့စကားပြောရင်တည်တဲ့စီယုံရေးပွဲတွေမှာလည်းချီးမွမ်းမှုတွေရောကဲ့ရဲ့ရှုတ်ချမှုတွေရောကိုရောရရှိခဲ့သူရိုဒရီဂိုဒူတာတီအနိုင်ရဖို့တည်ကြသလောက်ရှိနေပါပြီ။အစိုးရကတရားဝင်အသိအမှတ်ပြုထားတဲ့ရိုမန်ကက်သလစ်မဲပေးပွဲစောင့်ချက်ကြီးချက်ရေးအဖွဲ့ရဲ့တရားဝင်မဟုတ်တဲ့မဲရီတွတ်မှုအရာအသက်82နှစ်အရွယ်တောင်ပိုင်းဒါဗုတ်မြို့တော်ဝင်ရိုဒရီဂိုဒူတာတီကမဲအများစုကိုရရှိထားပြီးသူနဲ့အဓိကရှင်ပြိုင်နေရတဲ့ပြည်ထရေးဝန်ကြီးဟောင်းမာရိုဆန်နဲ့အထက်လွှတ်တော်အမဂရိတ်စ်ပိုးတို့ကိုမဲအသားနဲ့ဥဆောင်နေတာဖြစ်ပါတယ်။မ မေယလာ90ရာခိုင်နှုန်းကျော်ကိုရေးထွက်ပြီးမှာတော့ရိုဒရီဂိုဒူတတေကမေယလာ39ရာခိုင်နှုန်းနီးပါးရရှိထားပြီးမာရိုဆာကမေယလာ23ရာခိုင်နှုန်းကျော်လေးသာရရှိထားတာဖြစ်တယ်လို့ဂရိတ်စ်ပိုကမေယလာ22ရာခိုင်နှုန်းလောက်သာရပြီးတတိယနေရာမှာရှိတယ်လို့ရိုမန်ကက်သလစ်ကျောင်းတော်ရဲ့မဲပေးပွဲစောင့်ချက်ကြီးချက်ရေးအဖွဲ့ PPCRV ကထုတ်ပြန်ပါတယ်မာရိုဆာစ်ကရွေးကောက်ပွဲရှင်ပြိုင်မှုမှာအရင်းနှိမ်ကြောင်းအင်ကန်နေနေကင်းပိုင်းမှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာတရားဝင်ထုတ်ဖော်ပြောဆိုပါရယ်ပြိုင်ဘက်ရိုဒရီဂိုဒူတတေကိုရင်းရင်းနှီးနှီးခေါ်ကြတဲ့နာမည်ကိုသုံးလုံးပြီးဒီကွန်ရီခမရအနိုင်ရစေချင်ပါတယ်လို့လည်းပြောဆိုခဲ့ပါရယ်ဂရိတ်စ်ပိုကတော့မနေ့တနင်္လာနေ့ညသကောင်းမတိုင်မီသူ့အရင်းနှိမ်ကြောင်းထုတ်ဖော်ပြောဆိုပြီးသူမအနေနဲ့ရွေးကောက်ပွဲရလဒ်ကိုလေးစားလိုက်နာမှာဖြစ်တဲ့အကြောင်းနဲ့ရိုဒရီဂိုဒူတတေနဲ့လက်တွဲပြီးအလုပ်လုပ်ပါမယ်လို့လည်းသတင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုပါရယ်ဒုတိယသမ္မတရွေးကောက်ပွဲမှာတော့လွှတ်တော်အမတ်လာနီရိုဘာတိုကအရင်ဖိလစ်ပိုင်အာဏာရှင်မာကိုစ်ရဲ့အသားဖြစ်သူဖာဒီနန်ဘွန်ဘွန်မာကိုစ်တဲ့မဲအနှဲငယ်အသားစီးနဲ့ဦးဆောင်နေပါတယ်ဒီကနေ့အင်ကန်နေနောက်ပိုင်းမှာနောက်ဆုံးတရားဝင်မဲရလတ်တွေကိုဖိလစ်ပိုင်အစိုးရကထုတ်ပြန်မယ်လို့ခန့်မှန်းရပါတယ
်မြောက်ကိုရီးယားလုံထမားပါတီညီလာခံပြီးဆုံးချင်းအထိမ်းအမှတ်အနေနဲ့ကျင်းပတဲ့ဒီကြီးမားတဲ့ဆေးပြပွဲကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်တက်ရောက်ခဲ့ပါတယ်အသွေးအရောင်စုံယူနီဖောင်းနဲ့ဝတ်ဆင်ထားတဲ့တိန်းနဲ့ချီတဲ့မြောက်ကိုရီးယားတပ်ဖွဲ့ဝင်တွေဟာလက်ရှိခေါင်းဆောင်ရဲ့အဖိုးဖြစ်သူကိုဂုံပြူတိဆောက်ပေးထားတဲ့ကင်မီဆွန်းရင်းမြစ်တလျှောက်ချီတက်ခဲ့ကြပြီးဒီခန်းနာကိုတက်ရောက်လာသူတွေကလည်းမျိုးချစ်စိတ်တဲ့အသားပေးဖော်ပြထားတဲ့စိုင်းမုတ်တွေကိုဝေယမ်းကင်ဆောင်ထားတာကိုရင်းမြစ်ထက်မှရှိတဲ့လေသာဆောင်ကနေကင်ဂျွန်အွန်ကြည့်ရှုခဲ့ပါတယ်အာနာကိုပူအားကောင်းလောင်ရည်ပြီး36နှစ်အတွင်းပထမဆုံးအကြိမ်အနေနဲ့ကျင်းပတဲ့၄ရက်ကြာအလုပ်သမားပါတီညီလာခံကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေဟာခင်မြက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့နျူကလ িয়ার စွမ်းရည်တို့ကိုဒီပိုင်းနဲ့အဲထဲမှာတည်ဆောက်မဲ့သူ့ရဲ့ဗျုံဂျင်မူဝါဒကိုထောက်ခံအတည်ပြုပေးခဲ့ပြီးတဲ့နောက်ညီလာခံကိုတနင်္လာနေ့မှာဆုံးသက်ခဲ့ပါတယ်။ဒါအပြင်အသက်33နှစ်အရွယ်ခင်မှာကွယ်လွန်သွားပြီးဖြစ်တဲ့သူ့ဖခင်နိုင်ငံကောင်းဆောင်ဟောင်းကင်ဂျွန်အီရဲ့အရိုက်အရာကိုဆက်ခံသူကောင်းတဦးအဖြစ်နဲ့လည်းညီလာခံကထောက်ခံသတ်မှတ်ပေးခဲ့ပါရတယ်။တောင်ကိုရီးယားထောက်လှမ်းရေးအရာရှိတွေကအာဂရိလိုက်စားမှုအပြင်တခြားပြစ်မှုတွေကြောင့်ဒီတေးတံပေးခံရတယ်လို့ဒီတောင်ကိုရီးယားအစိုးရထောက်လှမ်းရေးအရာရှိတွေကပြောခဲ့တဲ့မြောက်ကိုရီးယားစစ်ဘက်ခေါင်းဆောင်ဟောင်းရီယွန်ဂီကိုလည်းညီလာခံကအစစ်မြင့်ယာရုနေရအတော်များများတာဝန်ပေးအပ်ခဲ့ပါရခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းစီစဉ်ကအင်္ဂါနေ့ညဂျန်သတင်းတွေကိုကြေညာနေပါတယ်။ရခိုင်ပြည်နယ်တဲကလူမှုအတိုင်းဝိုင်းတွေကြားတွေ့ဆုံဆွေးနွေးမှုတွေလုပ်ပြီးယုံကြည်မှုရှိအောင်တည်ဆောက်ဖို့အရေးကြီးတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးစကော့မာဆီယယ်ကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်တဲမှာရှိနေတဲ့မွတ်စလင်လူနည်းစုတွေအပေါ်ခေါ်ဝေါ်သုံးဆွဲမှုနဲ့ပတ်သက်လို့လည်းအမေရိကန်သံအမတ်ကြီးကအခုလိုပြောပါတယ်
။ Our approach globally and normal international practice.is to recognize that communities everywhere have the ability they get to choose
American ပြည်တော်စုအနေနဲ့နိုင်ငံတကာမှာပုံမှန်လိုက်နာကျင့်သုံးနေကြအတိုင်းကမ္ဘာပေါ်မှာရှိသမျှလူမှုအတိုင်းအဝိုင်းတွေကသူတို့ကိုခေါ်ဝေါ်သုံးဆွဲစေခြင်းနဲ့အတိုင်းဆက်ပြီးခေါ်ဝေါ်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာ American သံအမတ်ကြီး Scott Marcier ကပြောကြားသွားတာဖြစ်ပါတယ်အမေရိကန်တန်ယုံဘက်ကရခိုင်ပြည်နယ်အရေးနောက်ဆုံးထုတ်ပြန်တဲ့ကြေညာချက်မှာရိုဟင်ဂျာဆိုတဲ့အတုံးအနှုံးကိုသုံးဆွဲခဲ့တာကြောင့်မကြသေးခင်ကစန့်ကျင်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့တာပါမြန်မာအစိုးရနိုင်ငံသားရေးဝန်ကြီးဌာနကတော့ရိုဟင်ဂျာဆိုတဲ့အတုံးအနှုံးကိုမသုံးဆွဲစေလို့ပေမဲ့လည်းအခုလိုခေါ်ဝေါ်သုံးဆွဲမှုတွေဟာနိုင်ငံတကာနိုင်ငံချင်းစီအနေနဲ့ကိုယ်ပိုင်သဘောနဲ့ခေါ်ဝေါ်သုံးဆွဲတာကိုတော့တရားဝင်ကန့်ကွက်စရာမရှိဘူးလို့ပြောပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဒီကနေ့ထုတ် New York Times သတင်းစာကြီးရဲ့ Editor အားပေါ်မှာလည်းရေးသားထားပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးအနှုံးကိုမသုံးသင့်ဘူးလို့အမေရိကန်တို့ကိုဒေါက်ဆန်းစုကြည်ကပြောကြားခဲ့တာဟာဘလို့အကြောင်းနဲ့ပဲဖြစ်စေလူခွင့်ရင်းနဲ့ပတ်သက်ပြီးတော့တကဘာလုံးကအသိအမှတ်ပြုလက်ခံထားတဲ့သူမလိုပုံကိုတဦးစီကထွက်လာတာဆိုတာကပြဿနာတစ်ခုဖြစ်နေတဲ့အကြောင်းအာဏာရှင်စနစ်ကိုရဲရဲဝံ့ဝံ့ဆန့်ကျင်ခဲ့တဲ့ဆိုတဲ့ဒီလိုပုံကိုတူကအရင်စစ်အာဏာရှင်တွေလက်ထက်ကကျင့်သုံးခဲ့တဲ့လက်မခံနိုင်စရာမူဝါဒကိုဆက်လက်သုံးစွဲနေတာပြဿနာဖြစ်တဲ့အကြောင်းနယူးယောက်တိုင်းသတင်းစာကြီးကရေးသားထားပြီးဒေါ်ဆန်းစုကြည်အနေနဲ့ဒီမူဝါဒကိုပြန်ပြီးသုံးသပ်သင့်တယ်လို့လည်းတိုက်တွန်းထားပါတယ်
အဲခိုင်ရာနဲ့ချိတ်ဆက်တဲ့အဖွဲ့တစ်ခုကနေ၃နှစ်ကြာဖမ်းဆီးထားတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းရဲ့တားဖြတ်သူကိုအာဖဂန်နဲ့အမေရိကန်အသေးခံတပ်ဖွဲ့တွေကအင်ကာနေပူးရဲစီးနင်းမှုတစ်ခုအတွင်းကယ်တင်နိုင်ခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဝန်ကြီးချုပ်ဟောင်းယူဆက်ဖ်ရာဇာဂီလာနီရဲ့တားဖြတ်သူအလီဟိုက်ဒါဂီလာနီကိုသူ့ရဲ့မွေးရမည်ဖြစ်တဲ့တောင်ပိုင်းမြို့မူထန်းမှာ2013ခုနှစ်ရွေးကောက်ပွဲစည်းရုံးမှုအတွင်းဘသူဘဝမှမသိရတဲ့တနတ်သမားတွေကပြန်ပေးဆွဲခဲ့တာဖြစ်ပြီးသူ့ကိုဗမာဖမ်းဆီးထားလေဆိုတာကိုမသိရပါဘူး။ပါကစ္စတန်နေဇက်ဖက်တီခါခိုင်ဂီယန်အရက်ကအဆောင်အုံတစ်ခုကိုပူးတဲ့စီးနင်းမှုအတွင်းဂီလာနီကိုပြန်လဲကယ်တင်နိုင်ခဲ့တာလို့ကပူးမျိုးတော်ကအမေရိကန်တပ်ဖွဲ့ရဲ့ကြေညာချက်တစ်ခုမှဖော်ပြထားပါတယ်ခင်ဗျာ
။ဂျာမနီနိုင်ငံမြို့နယ်မြို့ပြင်ကယထားပူရာရုံတစ်ခုမှဒီကနေ့အင်ကန်နေ့မနက်ပိုင်းဓာတ်ထုတ်မှုဖြစ်လို့အမျိုးသားတအုပ်သေဆုံးပြီးတခြား၃ဦးဒဏ်ရာရပါတယ်။မြူနစ်မြို့ရဲ့အရှိဘက်23မိုင်အကွာမှာရှိတဲ့ဂရက်ဖင်မြို့ငယ်လေးကယထားပူရာရုံမှာဒေသစံတော်ချိန်မနက်9နာရီလောက်ကဖြစ်ပွားခဲ့တဲ့ဓာတ်ထိုးတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးအသက်28နှစ်အရွယ်ဂျာမန်နိုင်ငံသားတဦးကိုဖမ်းဆီးထားတယ်လို့ရဲကပြောပါရတယ်။တိုက်ခိုက်ခဲ့သူအမျိုးသားဟာအစ္စလာမ်ရဲ့အစွန်းရောက်စိတ်ဓာတ်နဲ့လှုပ်ဆောင်ခဲ့တယ်လို့ယုံကြည်တဲ့အကြောင်းအစိုးရရှေ့နေတွေကပြောပါရတယ်။တိုက်ခိုက်မှုအတွင်အလာအက်ဘာဆိုတဲ့ကြွေးကြော်သံကိုမျက်မြင်တွေ့သူတွေကြားခဲ့တယ်လို့လည်းဒေတာတွင်သတင်းတစ်ခုကဖော်ပြပါရတယ်။ဒါနဲ့တိုက်ခိုက်ခံခဲ့ရသူအသက်50အရွယ်အမျိုးသားတဦးကတော့ရထားတဲ့ဒဏ်ရာနဲ့ပဲဆေးရုံမှာတည်ဆုံးခဲ့တယ်လို့အစိုးရရှေ့နေရုံပြောခွင့်ရကပြောပါတယ်။တခြားဒဏ်ရာရကြသူ3ဦးရဲ့နာမည်တွေကိုတော့ထုတ်ဖော်မပြောဆိုပါဘူး
။ Brazil Alutor ယာယီသဘာပတိကဘရာဇီးသမ္မတ Dilma Rousseff ကိုအယုံကြည်မရှိကြောင်းဆုံးဖြတ်ချက်ကိုပတ်လက်ပေးဖို့သူ့ရဲ့ဆုံးဖြတ်ချက်ကိုပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်။ဘာကြောင့်ရုပ်သိမ်းလိုက်ရလဲဆိုတာကိုတော့မပြောပါဘူး။ဒါပေမဲ့လွှတ်တော်သဘာပတိ Wilda Maran Hau ကမနေ့တနင်္လာနေ့ကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ကိုတရားဝင်ရုပ်သိမ်းလိုက်တာကြောင့်သမရရူဆက်ကိုအယုံကြည်မရှိကြောင်းဆုံးဖြတ်ချက်ကိုဆက်လက်ဆောင်ရွက်သွားနိုင်ပြီဖြစ်ပါတယ်။တကယ်လို့သာအထက်လွှတ်တော်ကသမရရူဆက်ကိုတရားစွဲမယ်ဆိုရင်တော့သူ့အနေနဲ့သမရယာရူကနေယာယီဆင်ပေးထားမှာဖြစ်ပြီးအရင်မဟာမိတ်အဖြစ်ကနေနိုင်ငံရေးရှင်ပိုင်ဘက်ဖြစ်လာသူဒုတိယသမရမစ်ချယ်ထမားကသမရယာရူကိုလွှဲပြောင်းရယူရမှာဖြစ်ပါတယ်။သမရရူဆက်ဟာ2014ခုနှစ်ပြန်လည်ရွေးကောက်ခံရရေးစီယုံမှုတွေအတွင်းနိုင်ငံရေးငွေကြေးအကျပ်တဲကိုကာကွယ်နိုင်ဖို့လှုံ့ဆော်ခဲ့တယ်လို့ဆွဆဲခံနေရတာဖြစ်ပါတယ်ခင်ဗျာ။
အင်္ဂါနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုမှတ်တင်ကြီးထိုင်တဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ bamis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်ရှင်နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်အတွက်နိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနထားရှိရေးကိုပြည်ထောင်စုလွှတ်တော်မှအတည်ပြုလိုက်ပါပြီ။ဒီဝန်ကြီးဌာနဖွဲ့စည်းမှုနဲ့ပတ်သက်လို့ဝေဖန်မှုတချို့ရှိပေမဲ့လည်းသမရလှုပ်ဆောင်ခွင့်ပိတ်ပင်ခံထားရတဲ့ဒေါ်အောင်ဆန်းစုကြည်အတွက်နိုင်ငံရေးလှုပ်ပိုင်ခွင့်နဲ့ဆောင်ရွက်နိုင်ဖို့အရေးကြီးတဲ့ခြေလှမ်းဖြစ်တယ်လို့တုံ့သက်သူတချို့ကတော့ယူဆပါရတယ်။အကြောင်းဆိုကိုတော့ကိုထက်အောင်ကစုံစမ်းမေးမြန်းတင်ပြထားပါရရှင်။
မေလ9ရက်နေ့ကသမ္မတဦးထင်ကျော်ကဝန်ကြီးဌာနတစ်ခုတိုးချဲ့ဖွဲ့စည်းဖို့ပြည်အောင်စုလွှတ်တော်ကိုတဝန်လာပေးပို့ခဲ့ပြီးတဲ့နောက်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကိုဖွဲ့စည်းဖို့ဒီကနေ့မှကန့်ကွက်သူမရှိပြည်အောင်စုလွှတ်တော်ကအတည်ပြုလိုက်ပြီးဖြစ်ပါတယ်
။နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနတစ်ခုတိုးချဲ့ဖွဲ့စည်းရန်ကိစ္စနဲ့ဆက်လျင်းပြီး9ရက်5လ2016ရက်ကကျင်းပပြုလုပ်တဲ့ပြည်အောင်စုလွှတ်တော်ပထမပုံမှန်အစည်းအဝေး19ရက်မြောက်နေ့မှာလွှတ်တော်သို့တင်ပြခဲ့ပြီးဖြစ်ပါတယ်။သဘောမတူတဲ့သူမရှိတဲ့အတွက်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနတခုတိုးချဲ့ဖွဲ့စည်းရန်ကိစ္စကိုလွှတ်တော်ကသဘောတူကြောင်းကြေညာပါတယ်
။ပြည်အောင်စုလွှတ်တော်နိုင်ကမန်ဝင်းခန့်တန်းကလွှတ်တော်ရဲ့အဆုံးဖြတ်ရယူပြီးအခုလိုပြောကြားခဲ့တာပါ။နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကိုလွှတ်တော်ကအတည်ပြုလိုက်ပြီးဖြစ်ပေမဲ့ပြည်အောင်စုဝန်ကြီးအဖြစ်ဘသူ့ကိုခန့်အပ်သွားမလဲဆိုတာကတော့အခုအချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီဝန်ကြီးဌာနဖွဲ့စည်းဖို့လွှတ်တော်ကိုပေးပို့လာစဉ်ကတည်းကဒေါက်ဆန်းစုကြည်ရဲ့မိသားစုဆရာဝန်လည်းဖြစ်သူငြိမ်းချမ်းရေးစစ်ဆေးညှိနှိုင်းရေးမှူးလည်းဖြစ်တဲ့ဒေါက်တာတင်မျိုးဝင်းကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးအဖြစ်ခန့်အပ်သွားဖို့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဒေါက်တာတင်မျိုးဝင်းကအခုလိုပြောပါတယ်။
မဟုတ်ကျွန်တော်မဟုတ်ဘူး။ကျွန်တော်ငြိမ်းချမ်းရေးပဲလုပ်ရမှာလေ။ငြိမ်းချမ်းလို့ပါပါနော်။မဟုတ်ကျွန်တော်ဖြစ်ရှင်နေအဲ့ဒီဝန်ကြီးဌာနကျွန်တော်မဟုတ်ဘူး။ကျွန်တော်ငြိမ်းချမ်းရေးပဲလုပ်ရမှာလေ။
နိုင်ငံနဲ့အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ဒေါက်ဆန်းစုကြည်ကိုခန့်အပ်တာဝန်ပေးနိုင်မှုအတွက်လွှတ်တော်နှစ်ရက်မှာပြီးခဲ့တဲ့ဧပြီလထဲမှာဥပဒေကြံတင်သွင်းစဉ်ကတည်းကတမရတော်သားကုစလရီကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပူးပါတယ်။ဒါပေမဲ့လည်းလွှတ်တော်ကုစလရီရဲ့ဆုံးဖြတ်ချက်နဲ့ဒီဥပဒေကိုအတည်ပြုနိုင်ခဲ့ပြီးအခုဆိုရင်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနအဖြစ်ဖွဲ့စည်းနိုင်ခဲ့ပြီဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဖွဲ့စည်းလိုက်တာနဲ့ပတ်သက်လို့နိုင်ငံရေးလေလာသုံးသက်သူဒေါက်တာရံမျိုးသိန်းပြောတာက
ကျွန်တော်အမြင်ကတော့နိုင်ငံတော်ဤအတိုင်းနိုင်ငံပုဂ္ဂိုလ်ရုံးဆိုင်ရာဝင်ကြီးဌာနဆိုတာလိုအပ်တယ်လို့မြင်တယ်ဒီဝင်ကြီးဌာနပေါ်လာတဲ့အကြောင်းရင်းကိုစဉ်းစားရမယ်ဆိုရင်အခုစည်းပုံအခြေခံဥပဒေအကျက်တဲနဲ့ဆက်ဆက်ပြီးပေါ်လာတာလို့မြင်တယ်တကယ်တမ်းဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်ပြောင်းလဲပြီးတော့ဒေါ်အောင်ဆန်းစုကြည်သာတော့ပြည်သူလူထုအများစုရဲ့စံတန်းနဲ့အညီသမရဖြစ်ခွင့်ရခဲ့မယ်ဆိုရင်ဒီနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ယုံဝင်ကြီးဌာနဆိုတာလည်းပေါ်လာစရာမရှိဘူးလို့ကျွန်တော်ကမြင်တယ်အဲ့ဒီခါကျတော့အဲ့လိုပေါ်လာတာတကယ်တော့ဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲနဲ့ဆက်ဆက်နေတဲ့အခြေအနေတစ်ခုလို့ကျွန်တော်ကတော့သုံးသပ်ပါတယ်
အမျိုးသားရင်ကြားစည်ရေးပြည်တော်ငြိမ်းချမ်းရေးနိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးနဲ့တရားဥပဒေစိုးမိုးရေးစတဲ့လုပ်ငန်းစဉ်တွေပုံမှန်ထိရောက်ပြီးအောင်မြင်မှုရရှိဖို့အတွက်နိုင်ငံတော်အတိုင်းအမြံရုံးဝင်ကြီးဌာနကိုတိုးချဲ့ဖွဲ့စည်းဖို့နိုင်ငံတော်သမ္မတကလွှတ်တော်ကိုအကြောင်းကြားခဲ့တာပါနိုင်ငံတော်အတိုင်းအမြံဝင်ကြီးဌာနတက်တန်းဟာနိုင်ငံတော်သမ္မတရဲ့ယာတုတက်တန်းအတွင်လည်းဖြစ်ပါတယ်သမ္မတဦးထင်ကျော်လက်ထက်မှာဒီတစ်ခေါက်ဖွဲ့စည်းလိုက်တဲ့ဝင်ကြီးဌာနတစ်ခုအပါအဝင်ပြည်ထောင်စုဝင်ကြီးဌာနပေါင်း22ခုရှိသွားပြီဖြစ်ပါတယ်ခင်ဗျာ
နိုင်ငံတော်အတိုင်းပင်ခံရုံးကိုလွတ်တော်ကအတည်ပြုလိုက်တဲ့အကြောင်းကိုထက်အောင်ကတင်ပြသွားရပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့မြန်မာရုရှားဆက်ဆံရေးအခြေအနေဖက်လက်ရအောင်ပါမြန်မာရုရှားစစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုလွတ်တော်ကနေဒီကနေ့သဘောတူလက်ခံလိုက်ပါတယ်ဒါကြောင့်နိုင်ငံစစ်ဖက်ဆိုင်ရာလုပ်ငန်းတွေကိုတိုးတက်လှုပ်ဆောင်သွားဖို့ရှိနေပါတယ်ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းကမမေခါကပြပို့ထားပါတယ်ရှင်
မြန်မာနိုင်ငံကိုစစ်ဆိုးရအဆက်ဆက်အုပ်ချုပ်လာခဲ့တဲ့လက်ထက်မှာအနောက်နိုင်ငံတွေနဲ့ဥရောပတမကတို့ကစစ်ရေးနိုင်ငံရေးစီးပွားရေးတွေကိုဆန့်ရှင်ပိတ်ဆို့မှုတွေကြောင့်တရုတ်နဲ့ရုရှားဘက်ကပဲစစ်ဖက်ဆိုင်ရာလုပ်ငန်းတွေနဲ့လက်နက်ရောင်းဝယ်ရေးလုပ်ငန်းတွေမှာမြန်မာနိုင်ငံနဲ့ပူးရဲလှုပ်ဆောင်လာခဲ့တာနှစ်ပေါင်းတော်ကြာနေပြီဖြစ်ပါတယ်။လက်ရှိမှာတော့မြန်မာနိုင်ငံကိုအယက်သားအစိုးရတဲ့အုပ်ချုပ်လာပေမဲ့လည်းဥရောပတမကဘက်ကမြန်မာနိုင်ငံအပေါ်လက်နက်တင်ပို့ရောင်းချမှုတွေနဲ့စစ်ဖက်ဆိုင်ရာပူးရဲလှုပ်ဆောင်မှုတွေပိတ်ပင်ထားတဲ့ကန့်သတ်ချက်ကိုနောက်ထပ်တစ်နှစ်ထပ်တိုးပြီးတက်တန်းတိုးလိုက်တာကြောင့်ခေတ်မီတောင့်တင်းတဲ့တက်မတော်ဖြစ်ဖို့စည်ရေးလေ့ကျင့်ဖို့အခက်အခဲတွေရှိနေတယ်လို့တပ်ပိုင်းဆိုင်ရာဘက်ကထောက်ပြမှုတွေရှိနေပါတယ်။မကြခင်လက်မှတ်ထိုးမဲ့မြန်မာရုရှားစစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တွေမှာတပ်ပိုင်းဆိုင်ရာလေ့ကျင့်ရေးလှုပ်ဆောင်နိုင်ဖို့အပြင်အခြားပူးပေါင်းဆောင်ရွက်မဲ့လုပ်ငန်းတွေလည်းရှိနေပါတယ်။ဒီပူးပေါင်းလှုပ်ဆောင်မဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတမတော်သားပြည်သူ့လွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်တန်းလွင်ကလွှတ်တော်မှာအခုလိုတင်ပြခဲ့ပါတယ်
။မြန်မာရုရှားစစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ်မှာနှစ်နိုင်ငံနိုင်ငံရေးနဲ့စည်ရေးဆိုင်ရာသဘောထားအမြင်နဲ့တရင်အချက်လက်များဖလှယ်ခြင်းအပြန်အလှန်ယုံကြည်မှုတိုးမြင့်စေခြင်းနိုင်ငံကလူညူရေးနဲ့အကျန့်ဖက်ဒီဆောင်ရွက်မှုများကိုတိုးမြင့်ဆောင်ရွက်ရေးကိစ္စများတွင်အမြင့်တဲ့သဘောထားချက်များဖလှယ်ခြင်းနှစ်နိုင်ငံတပ်မတော်များ၏လုပ်ငန်းများနှင့်သက်ဆိုင်တဲ့ပြဋ္ဌာန်းထားသောဥပဒေများနှင့်ပတ်သက်ပြီးတော့သတင်းအချက်လက်ဖလှယ်ခြင်းစစ်ဘက်ဆိုင်ရာစီးပညာအတွေ့အကြုံဖလှယ်ခြင်းစစ်သုံးမြေပုံစစ်သုံးရေပုံရေးဆွဲခြင်းအာကစားယဉ်ကျေးမှုနှင့်တပ်မတော်သားများ၏ပြန်လည်တန်ဆောင်ရေးကဏ္ဍများမှာဆက်ဆံမှုတိုးမြင့်ခြင်းကုလသမဂ္ဂဦးဆောင်တဲ့ညီညာရေးထိန်းသိမ်းမှုလုပ်ငန်းများမှာအတွေ့အကြုံဖလှယ်နိုင်ခြင်းပင်လယ်ပြင်ရှာဖွေကယ်ဆယ်ရေးလုပ်ငန်းများနဲ့ပူးပေါင်းဆောင်ရွက်ခြင်းတပ်ဖွဲ့ဝင်များလူကျင်ရေးနဲ့ပညာရေးနယ်ပယ်ဆိုင်ရာအတွေ့အကြုံများဖလှယ်ခြင်းနဲ့စာချုပ်ဝင်နိုင်ငံများအချင်းချင်းမှာသဘောတူထားတဲ့တခြားသောပူးပေါင်းဆောင်ရွက်မှုလုပ်ငန်းများကိုလည်းလုပ်ဆောင်နိုင်ကြောင်းပါဝင်ပါတယ
်ဒီလိုပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်ပြီး NLD လွှတ်တော်ကိုယ်စားလှယ်ဖောင်းပြမဲဆန္ဒနဲ့ဦးထွန်းဝေကတော့ခုလိုမှတ်ချက်ပေးခဲ့ပါတယ
်ယခုသဘောတူစာချုပ်သည်မြန်မာနိုင်ငံ၏လွတ်လပ်တက်ကြွ၍ဘက်လိုက်မှုကျင်းသောနိုင်ငံသားရေးမူဝါဒအရအနေငယ်စိုးရိမ်မကင်းဖြစ်မိတော့လေရေရှိအကျိုးစီးပွားကိုမျှော်ကိုလျက်ထောက်ခံပါကြောင်းဒီကုန်းချွတ်ရပါတယ်ခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ
်လက်ရှိမှာတော့မြမတက်မတော်ကိုတရုတ်နဲ့ရုရှားစတဲ့နိုင်ငံကပဲလက်နက်တွေအများဆုံးရောက်ချပေးနေပြီးတပ်ပိုင်းဆိုင်ရာတင်နန်းတွေကိုလည်းအဲ့ဒီနိုင်ငံတွေကပဲခေါ်ယူတင်နန်းပေးနေတာတွေရှိနေပါတယ်တရုတ်နဲ့ရုရှားနှစ်နိုင်ငံတို့နဲ့မြန်မာနိုင်ငံတို့အကြားစစ်ဖက်ဆိုင်ရာဆက်ဆံရေးကိုအနောက်နိုင်ငံအချို့ကတတိထားစောင့်ကြည့်မှုတွေရှိနေပါတယ်ဒီနှစ်ကုန်လောက်မှာရုရှားဘက်ကတိုက်လေရင်သုံးစင်းကိုမြန်မာနိုင်ငံကိုပို့ပေးဖို့စီစဉ်နေတယ်လို့ရုရှားသတင်းတွေမှာဖော်ပြထားကြပါတယ်ဒီပေါ်အနောက်နိုင်ငံဘက်ကတော့စိုးရိမ်မကင်းမှုတွေရှိနေပါတယ်တက်မတော်ဘက်မှာထုတ်ပြန်ထားချက်အရဒီသဘောတူစာချုပ်ကိုမကြခင်လပိုင်းမှာပဲလက်မှတ်ထိုးသွားပဲရှိနေပြီးဒီသဘောတူစာချုပ်ချုပ်ဆိုဖို့အတွက်ရုရှားဘက်က2013ကကန့်လန့်ခဲ့တာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင
်မမေခတင်ပြသွားပါရှင်ခုတော့ကချင်ပြည်နယ်ရင်းကတိုက်ပွဲတွေကြောင့်ဒေသရင်းအခြေအနေတွေကိုတင်ပြချင်ပါတယ်။ကချင်ပြည်နယ်ကြောက်စိန်ထွက်ရှိရာဖားကန်ဒေသတွေမှာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တို့အကြားဒီကနေ့အထိ၄ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေပြီးတော့ဖားကန်လုံခင်းဆိုင်းတောင်စားတဲ့မြို့ပေါ်နဲ့ကျေးပြောက်အုပ်စုအတွင်းမှာဘုံပေါက်ကွဲတာတွေနေစဉ်လို့ဖြစ်ပွားနေပါတယ်။ လောလောဆယ်မှာတော့ဖားကန်နဲ့မိုးကောင်းသွားကားတွေကိုတားဆီးစစ်ဆေးရှာဖွေနေတယ်လို့ဖားကန်မြို့ပေါ်နဲ့လူနေရပ်ကွက်တွေအတွင်းမှာလည်းလုံခြုံရေးတင်းကျပ်တာတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်။
ဟုတ်ကဲ့အစိုးရအသစ်တက်လာပြီးတဲ့နောက်ပိုင်းလာပိုင်းအတွင်းမှာပြန်လည်စတင်လာတဲ့ဖားကန်ဒေသအတွင်းတိုက်ပွဲတွေဟာဒီရက်ပိုင်းတွေအတွင်းမှာပုံမူပြင်းထန်လာတယ်လို့မြို့ပေါ်လူနေရပ်ကွက်တွေအတွင်းမှာမကြာခဏဘုံးပေါက်ကွဲတာကြောင့်ဒေသခံပြည်သူတွေအထိတ်တလန့်ရှိနေကြပါတယ်လက်တလောတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဖားကန်ဒေသအခြေစိုက်ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တရင်6ရဲ့တရင်မှုဘုံမူတန်ဆိုင်ကအခုလိုပြောပါတယ်
哦ဒီနေ့တနေ့လုံးတိုက်ပွဲဖြစ်ပါတယ်17နှစ်ကလည်းဖြစ်တာအခုချိန်ကြီးဖြစ်နေတော့ပါပဲကျွန်တော်တို့ရင်းချောက်ဌာနချုပ်ရှိတဲ့ဘက်မှာပါခင်ဗျာအောင်လဲ့လေအောင်လဲ့ပဲလေသူရတပ်ကြီးကတော့နေနေရှင်းနေရဆိုပြီးမှဝင်လာလို့ဖြစ်တဲ့တိုက်ပွဲပါအဲမနေ့ကလည်းအကြီးကြီးပါမနေ့ကလည်းညအထိအခုကဒီနေ့နဲ့ဆို၄ရက်မြောက်ဖြစ်ပါတယ်ကျွန်တော်တိုက်ရင်းချောက်ကိုထူးဆစ်စင်တာဒီနေ့က၄ရက်မြောက်ဖြစ်ပါတယ်哦9ရက်နေ့ကလည်းစတာပါ
KIA တရင်6ဌာနချုပ်အနီးမှာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲဖားကန်မြို့နဲ့အနီးနားဒေသတွေမှာဘုံးပေါက်ကွဲတာတွေဇက်တိုက်ဖြစ်ပွားနေပြီးဒီမနက်မှာလည်းဘုံးတလုံးပေါက်ကွဲခဲ့တယ်လို့ဖားကန်မြို့ကဥဟန်မြင့်ကပြောပါတယ
်ဒီမနက်လည်းဇန်နဝါရီလောက်မှာရဲကားအစီအဖြတ်သွားတာကိုဒီကနေပြောပေါ်နေမှာပေါ့ဗျာရုံမောင်းဆုံးလို့ခေါ်တယ်ပြတ်တဲ့နေရာလေးရှိတယ်ဗျာပြတ်တဲ့နေရာအပြစ်ချလိုက်တာအဲဒီတိုက်တော့ရဲကားလည်းလွတ်သွားတယ်နောက်ထိုင်ကနေစီးလေတိုင်းရတဲ့ချာရာကြည့်တော့မသိဘူးအဲ့ဒီရဲ့နောက်ကကျွန်တော်သားကမောဟောက်ကိုစီးသွားခဲ့တာအမကလက်အမတော်ကိုကလေးကိုအိမ်မရောက်တော့အခုတုံးလာတာကျွန်တော်အိမ်ပြန်ပြေးလာတာတခါလဲဒီဟာတွေတော့ကျွန်တော်ပြောမြို့ပေါ်မှာလုံးဝမဖြစ်စေချင်ပါဘူးကျွန်တော်တို့ကတော့ပြည်သူလူထုထိခိုက်နေနိုင်မယ့်အားတွေကိုလုံးဝမဖြစ်စေချင်ပါဘူး
တနင်္လာနေ့ကလည်းမပေါက်ကွဲသေးတဲ့ဘုံခုနှလုံးကိုရှင်းလင်းခဲ့တယ်လို့စိုင်းတောင်ရဲစခန်းမှာဘုံနှလုံးပေါက်ကွဲခဲ့တယ်လို့ဆက်ပြောပါတယ်
မနေ့တော့ကဖာကမြို့ပေါ်မှာတည်းမကွဲတာကငါးလုံးကောက်တဲ့ချိန်မှာကျွန်တော်ပါတယ်ကျွန်တော်ရှိတယ်နော်အဝါနေပြီးတော့တမကနေပြီးတော့မိုင်းရှင်းလေးဖွဲ့နေစားပြီးတော့ကောက်ပြီးတော့မှရှင်းလင်းပြလိုက်တာနော်အဲနောက်ဆိုင်တော်မှာကအဲစစ်ပည့်ကြီးကလုံချုံကြီးရှင်းမှာနှလုံးမကွဲဘူးလို့တည်ရတယ်နော်နောက်ပြီးတော့ဆိုင်တော်စိတ်မူပေါ့ဗျာစိတ်မူအဲရဲကင်းချင်းမှာနှလုံးကွဲတယ်တစ်လုံးကကွဲပြီးတော့ရဲကင်းကိုမီးလောင်သွားတယ်လို့မင်းညာကျွန်တော်သတင်းရတယ
်ပြီးခဲ့တဲ့တင်းငွေတွေနေ့ကတော့ဖားကတ်မြို့နယ်အတွင်းမှာမိုင်းငါးလုံးပေါက်ကွဲခဲ့ပြီးအမျိုးသမီးတစ်ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီကနေ့ဘုံပေါက်ကွဲတဲ့အခြေအနေကိုဖားကတ်မြို့နယ်ရဲစခန်းကိုဆက်သွယ်မေးမြန်းရမှာတော့ရဲတပ်ဖွဲ့ဝင်တွေအလုတ်များနေတာကြောင့်ဖြေဆိုဖို့မအားလတ်သေးကြောင်းတုံ့ပြန်ပြောကြားခဲ့ပါတယ်
ကျွန်တော်ဒီမှာလည်းအလုတ်ရမ်းရှုပ်နေလူကလည်းနေတယ်ပြီးတော့တရင်ယူပါညာနဲ့အရန်ရှုပ်နေလို့လေနော်အခုကတော့တရင်ပြောလို့အဆင်မပြေသေးဘူးပြာနော်ကောနော
်ဖကတ်မြို့နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ကတော့ဘုံပေါက်ကွဲတာတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်သူတို့တိုက်ပွဲဖြစ်နေရင်တော့ဒါဘယ်လိုလုပ်တယ်ဆိုတာလည်းပြောလို့တိကျမရဘူးလေဟိုဘက်ကလည်းလှုပ်ချင်လှုပ်မယ်ဒီဘက်ကလည်းလှုပ်ချင်လှုပ်မယ်ပြည်ဥစ္စာတွေကျတော့ကျွန်တော်အတိအပြပြောဖို့ဖြစ်တယ်တိုက်ပွဲဖြစ်ပြီဆိုရဲနှစ်ဖက်ကတော့တစ်မျိုးပြီးတစ်မျိုးတော့လှုပ်ရမှာပဲလေနော်သူတို့တဲတော့မလို့သိဘူးပေါ့ပြောမယ်ဆိုလို့ရှိရင်တော့ဒီစစ်ပွဲကြောင့်မို့ဖြစ်တဲ့အကျိုးကျောက်ဆက်တွေပေါ့ဗျာနောက်ဆုံးကျတော့လူထုနာတာပဲပေါ့ဗျာလူထုမြေစာပဲဖြစ်တာပါပဲ
ဖကန်ဒေသမှာတိုက်ပွဲဖြစ်ပွားတာဘုံပေါက်ကွဲတာတွေဖြစ်ပွားပြီးတဲ့နောက်မှာတော့အစိုးရတပ်မတော်ကဖကန်မိုးကုံးလမ်းမှာကားတွေကိုတားဆီးရှာဖွေတာစစ်ဆေးတာတွေဆောင်ရွက်နေတယ်လို့မနေ့ကတော့ဖကန်ဘက်ကိုလာတဲ့ကားတွေကိုယာယီပိတ်ပင်တားဆီးတာတွေရှိခဲ့ပါတယ်ဒီကနေ့နောက်ဆုံးရတဲ့သတင်းတွေအရအသွားကားရောအပြန်ကားတွေကိုပါတွလာခွင့်ပြန်ပေးထားပြီးမြို့ပေါ်မှာတော့လုံခြုံရေးကိုတင်းကျပ်ထားပါတယ
်တိုက်ပွဲဖြစ်နေတဲ့ကချင်ပြည်နယ်ရင်းကအခြေအနေတွေကိုကိုမိုးစောကတင်ပြသွားတာပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ရခိုင်ပြည်နယ်ရင်းကဒုက္ခသည်တွေအရေးသတင်းဖက်အလက်ပေးရအောင်ပါရခိုင်ပြည်နယ်တွင်စစ်ရေးပဋိပက္ခတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြတဲ့ရခိုင်ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေပေးရေးအရေးကြီးအဆိုကိုဒီကနေ့တင်သွင်းရမှာရခိုင်ပြည်နယ်လွတ်တော်မှလက်ခံအတည်ပြုလိုက်တယ်လို့ရခိုင်ပြည်နယ်လွတ်တော်အမတ်ကပြောပါရယ်။ဒါပေမဲ့လို့နေပြည်တော်ကပြည်သူ့လွတ်တော်မှာတော့စစ်ဘေးဒုက္ခသည်တွေအရေးရခိုင်လွတ်တော်အမတ်ရဲ့အဆိုတင်သွင်းမှုကိုပြည်သူ့လွတ်တော်ဥက္ကဋ္ဌကလက်မခံပယ်ချခဲ့ပါရယ်။ဒီအတွက်ရခိုင်လွတ်တော်ကုစလေရီစုပေါင်းလက်မှတ်ရေးထိုးပြီးတော့နိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုစာပေးဖို့တောင်းဆိုသွားမယ်လို့သိရပါဗျ။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆူမုံကတင်ပြထားပါရရှင်။
ပြီးခဲ့တဲ့ဧပြီလ16ရက်နေ့ကစခဲ့တဲ့ရခိုင်လက်နက်ကိုင်တပ် AA နဲ့မြမအစိုးရတပ်တို့ကြားရခိုင်ပြည်နယ်အတွင်းပြင်းထန်တဲ့တိုက်ပွဲတွေကြောင့်ဒေသခံရခိုင်ပြည်သူလူထု 2,000 ကျော်လောက်အိုးအိမ်စွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီစီးရဲတင်းမာမှုတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့စစ်ပြေးဒုက္ခတွေရဲ့အရေးပြည်ထောင်စုအစိုးရနဲ့ပြည်နယ်အစိုးရဘက်ကအရေးတကြီးကင်တွယ်ဖြေရှင်းပေးဖို့ရခိုင်ပြည်နယ်လွှတ်တော်မှဒီကနေ့မေလ10ရက်နေ့မှာအရေးတကြီးအဆိုတင်သွင်းခဲ့ပါတယ်။ဒီအဆိုကိုပြည်နယ်လွှတ်တော်မှထောက်ခံဆွေးနွေးခဲ့သူဘူးတီတောင်မြို့နယ်ကပြည်နယ်လွှတ်တော်အမတ်ဦးထွန်းအောင်သိန်းကတွေ့နေခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျ။အ
ဲ့ဒီဆိုတော့ကြောက်ချူမေဆင်ကနေအမှတ်တိတ်ကဒီနေ့လွှတ်တော်ကိုယ်စားလှယ်ဦးကျော်နေတင်ပါတယ်။အဲ့ဒီတင်တာကိုကျွန်တော်ဘူးရီအောင်မြို့နယ်မင်းနဲ့မေဆင်ကနေကလွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကျွန်တော်ကလည်းကျွန်တော်ထောက်ခံပါတယ်။ဒါဆွေးနွေးပင်းကြောင့်ဆိုကိုအလားတကိုလေလုံဝင်ကြီးကသူရသူရှိတယ်ကလေလုံနေတာရှိတယ်အဲ့ဒီအတွက်ကြောင့်အလားအဲ့ဒီဆိုကိုမှတ်တဲ့တင်ပြပါဆိုပြီးတော့တင်ကြတာရှိတယ်ဟလာမှတ်တဲ့တင်ဖို့အတွက်ကိုပြောတော်ညာလေးပဲဒါအဲ့ဒီဆိုကိုကင်းခွက်တယ်မဟုတ်ရဲ့အတွက်ကြောင့်ဒုက္ခတွေကိုကူညီဖို့ဆိုတဲ့အလားအရေးကြီးဆိုကိုအလားလွှတ်တော်မှာအတည်ပြုလိုက်ပါတယ်ခင်ဗျာနော
်ပြည်သူလွှတ်တော်ဘက်မှာလည်းဒီစီရေးပဋိပက္ခတွေကြောင့်ဒုက္ခရောက်နေရတဲ့ပြည်သူတွေကိုပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရကအရေးပေါ်အကူအညီတွေပေးဖို့ဒီကနေ့မေလ10ရက်နေ့မှာပဲအရေးတကြီးအဆိုတင်သွင်းဖို့စ조사ခဲ့ကြပေမဲ့ပြည်သူလွှတ်တော်ဥက္ကဋ္ဌဘက်ကလက်မခံပဲပယ်ချခဲ့တဲ့အတွက်လွှတ်တော်အမတ်တွေစိတ်မကောင်းဖြစ်ခဲ့ရတယ်လို့ပြည်သူ့လွှတ်တော်အမတ်ဦးဖေးသန်းကပြောပါတယ
်။ဒီရှောင်ဒုက္ခတွေကိုပြည်내အစိုးရနဲ့ပြည်ထောင်စုအစိုးရကအကူအညီပေးဖို့ဆိုတဲ့အဆိုဖြစ်ပါတယ်။အဲ့ဒီအဆိုနဲ့ပတ်သက်ပြီးတော့အရေးကြီးအဆိုကိုဦးဝင်းမြင့်စီကိုတောင်းတင်တော့တောက်ကြံနေကြတာတင်တာပါ။အဲတင်းတာနေ့မှာပါတကားလူတွားမိတော့မပါဘူးလို့သိရတော့ဘာကြောင့်လဲဆိုပြီးတော့တွားမိရပါတယ်။အဲတော့ဦးမင်းပြောတာကတော့ဒီအမျိုးသားလွှတ်တော်မှာတင်ထားတဲ့အဆိုနဲ့တူနေလို့ပေါ့နော်။ပြည်သူ့လွှတ်တော်မှာပြန်ပြီးတော့တင်ရမလို့ဆိုတော့ပြောရလို့တော့မစိုးရပြောတယ်ဆိုတော့လောကဆိုးရပြန်ချင်းတာတော့အမျိုးသားလူတော်မှာတင်ထားတဲ့အဆိုကစစ်ပွဲတွေရဆဲပြီးတော့ဒီငင်းချမ်းဆွေးနွေးပွဲကိုအေအေကိုဖိတ်ခေါ်ဖို့ဖြစ်ပြီးတော့သူ့အဆိုကတော့ဒီစစ်ပွဲတွေရောက်ဒုက္ခရောက်နေတဲ့ယူအာသားတွေပေါ့နော်ကူညီဖို့ဆိုတဲ့အဆိုဖြစ်ပါတယ်မတူပါဘူးလို့ရှင်းပြရလို့ပြောတယ်ခင်ဗျဒါပေမဲ့ဦးမင်းကအထက်မှာတချို့စာသားတွေကဒီအေအေနဲ့ပတ်သက်နေတယ်ပြောရဲဆိုတော့ဒါကလည်းအဆူထဲမှာကျွန်တော်တို့ဖတ်မိတဲ့တော့ဒီလူဒုက္ခတွေဖြစ်လာရတာဟာအေးအေးနဲ့အဆူရတက်ဖွဲ့နေတိုက်နေတဲ့တွင်နဲ့ဖြစ်တယ်ဒါကြောင့်အေးအေးကိုအင်းကြီးရဲ့စပွဲဝိုင်းကိုဖိတ်ခေါ်ဖို့လိုတယ်ဆိုပြီးတော့အဲ့ဒီအပိုင်ကြီးပါတော့အဲ့ဒီဒုက္ခတွေဘာကြောင့်ဖြစ်ရလဲဆိုတော့သူရှင်းပြတဲ့သဘောပါပြီးတော့ဦးမင်းကိုသူပြောပါတယ်ဒါကိုအဲ့ဒီအပိုင်ကိုချုပ်ပေးပါမယ်လို့ပြောတော့ဒါလည်းမရဘူးတဲ့အဲ့လိုဆွေးနွေးတဲ့အခါမှာဒါလေးပါလာမှာပါပဲဆိုပြီးတော့ပြောရဲလို့ပြောတယ်အဲအားရမလို့ကျွန်တော်တို့ကတော့ဒီအဆူတင်သိမှုမရတာကတော့ကျွန်တော်ဒီဒုက္ခရောက်နေလို့အတွက်တကယ်ကိုနေနာရမလို့ဟိုကျွန်တော်တို့လည်းစိတ်မကောင်းဖြစ်ရပါတယ်ဗျာနော်
ပြည်သူ့လွှတ်တော်မှတင်သွင်းမဲ့အရေးကြီးအဆိုတွေလွှတ်တော်ဥက္ကဋ္ဌဘက်ကထောက်ပြတဲ့အချက်တွေကိုဖျက်ပေးမယ်လို့ပြောပေမဲ့လက်မခံပဲပယ်ချခဲ့တဲ့အတွက်နိုင်ငံတော်သမ္မတဦးထင်ကျော်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ထံရခိုင်လွှတ်တော်အမတ်တွေစုပေါင်းလက်မှတ်ထိုးပြီးစာပေးပို့တောင်းဆိုသွားမယ်လို့လည်းဥဖေးတန်းကပြောပါတယ်။
ပြည်သူ့လွှတ်တော်ကလည်း special ဦးလက်မှတ်ထိုးပြီးတော့မနေ့ကဒီသမ္မတရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လက်မှတ်ပြီးတော့ပေါ့နော်ကျွန်တော်ဦးညီပေးဖို့မိတ္တရခံနဲ့ဆိုတာကျွန်တော် AMP လွှတ်တော်ကလည်းပြင်ပါပါ။အဲ့ဒီလမ်းကြောင်းတွေကကျွန်တော်တို့ကြားမှာပေါ့မကြားဒီအရှင်တော်တွေမှာဒါမူရဲကြာလာမယ်ပြီးတော့ဆရာတင်ကြောင်းတွေလည်းဖွင့်လာမယ်ဆိုတော့မတို့နေကြာစားကြာမတို့ဒုက္ခရောက်နေကြပါတယ်အဲဒါကြောင့်ရေရှည်ကိုပြည်သူအားနဲ့မကူညီနိုင်လို့ကျွန်တော်တို့ကနိုင်ငံတော်အစိုးရကိုခုတောင်းခံရတာဖြစ်ပါတယ်တွတ်တော်အားတစ်ရှင်မသွားရဘူးဆိုရင်တော့တိုက်ရိုက်ပဲအလုပ်ပဲကျွန်တော်တို့အခုရင်တောင်းခံရတာပေါ့
ရခိုင်ပြည်နယ်အတွင်းကဘူးတီတောင်ရဲသေးတောင်ပုံနှကျွန်းနဲ့ကြောက်တော်မြို့နယ်တွေတင်မှာဖြစ်ပွားနေတဲ့စီးရဲတင်မှာမှုတွေကြောင့်ထွက်ပြေးနေရတဲ့ဒုက္ခတွေဒီအတွက်အရေးပေါ်တောက်သုံးရေးအခက်အခဲဖြစ်နေပြီးမကြခင်လာတော့မဲ့မိုးရာသီမှာလည်းအရေးပေါ်နေထိုင်ရေးအရေးတကြီးလိုအပ်နေပါတယ်လို့ပြည်နယ်လွှတ်တော်အမတ်ဦးထွန်းအောင်သိန်းကပြောပါတယ်ပြီးခဲ့တဲ့မေလ2ရက်နေ့လွှတ်တော်အစည်းအဝေးတွေပြန်လည်စတင်ချိန်မှာအမျိုးသားလွှတ်တော်မှာရခိုင်ပြည်နယ်တွင်းကတိုက်ပွဲတွေအမြန်ဆုံးရပ်ဆဲရင်းနဲ့စီးရဲပြဿနာတွေကိုနိုင်ငံရေးနည်းလမ်းနဲ့တွေ့ဆုံဆွေးနွေးအဖြေရှာပြီးငြိမ်းချမ်းရေးဖော်ဆောင်ပြီးဖို့ရခိုင်ပြည်နယ်စစ်တွေမြို့နယ်ကမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝေစိန်အောင်ကအရေးတကြီးအဆိုကိုတင်သွင်းခဲ့ပြီးအဲ့ဒီအဆိုကိုလွှတ်တော်မှာမှတ်တမ်းတင်ထားခဲ့ပါတယ်ရှင်
။မဆုမွန်တင်ပြတော်ရပါရှင်။ VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျမတို့ VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 24-25 ရိုးကနေဖန်ယူနာဆင်နိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနံပါတ်ကတော့0392312555လေးဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်း radio အစီအစဉ်ပြပချင်း9နာရီမှာ Asia Set 7ဂျိုရုကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ဒါတင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမသောတာရှင်များရှင်ပြည်ဦးအမြမပိုင်းစီစဉ်ရဲ့2016ခုနှစ်မေလ10ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ24 25 30နဲ့52တို့ကနေတက်ရိုက်ထုတ်လွှင့်ပေးနေပါတယ်ည10နာရီထိတက်ရိုက်ထုတ်လွှင့်ပေးသွားမယ့်အစီအစဉ်မှာတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့အတူတက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ရမှာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်မအေးသန္နာကျော်ကတင်ပြထားပါတယ်ရှင်
Trans-Pacific is going to destroy your auto industry in Ohio.
ဒီမှာတမောတရတဖက်ကန်းနဲ့ကုန်သွယ်ရေးက Ohio ပြည်နယ်ကကားလုပ်ငန်းကိုဖျက်ဆီးပစ်ပါလိမ့်မယ်
။ American သမ္မတရွေးကောက်ပွဲအတွက် Republican ဘက်ကနေပြီးတော့သမ္မတလောင်းနေရာဝင်ရောက်ရှင်းပြနိုင်မှုကျင်းသင်နေပြီဖြစ်တဲ့ခရီးကျွယ်တထည်ကြီး Donald Trump ပြောသွားတာပါ။ဒီနေ့အစောပိုင်းမှာသဘောတူလက်မှတ်ရေးထိုးခဲ့တဲ့ Pacific ရဝင်းနိုင်ငံများကုန်သွယ်ရေးသဘောတူညီချက် TPP က Pacific ရဝင်း12နိုင်ငံကြားမှာအခွန်စည်းကြပ်မှုတွေကိုလျှော့ပေါ်ပြီးတော့ကုန်သွယ်မှုကိုမြှင့်တင်နိုင်မှုအရွယ်ပါတယ်။ဒီသဘောတူညီချက်ကိုအကောင့်ထဲစမဖော်ရသေးဘဲ American သမ္မတရွေးကောက်ပွဲမဲဆွယ်မှုတွေမှာလည်းဒီကိစ္စကိုအများကမထောက်ခံပါဘူး။Democratic Party ဘက်ကနေပြီးတော့သမ္မတလောင်းဝင်ရောက်ရှင်းပြနိုင်မှုအကြိုးပန်းနေတဲ့နိုင်ငံသားရေးဝန်ကြီးဟောင်း Mrs. Hillary Clinton က
I did hope that the TPP negotiated by this administration would put to rest a lot of the concerns that many people have expressed about trade agreements.
အခုလက်ရှိဆိုရနေတဲ့ဆောင်ရွက်နေတဲ့ TPP ဟာကုန်သွယ်ရေးသဘောတူညီချက်နဲ့ပတ်သက်လို့အစိုးရကြီးနေကြတဲ့သူတွေကိုစိတ်အေးသွားအောင်လှုပ်ပေးနိုင်မလားလို့ကျွန်မမျှော်လင့်ခဲ့ပါတယ်။ဒါပေမဲ့ TPP ရဲ့ရလဒ်တွေကိုလည်းတွေ့ရောကျမဒါကိုမထောက်ခံတော့ပါဘူ
း။သမ္မတဘရက်အိုဘားမားရဲ့ပထမသမ္မတတက်တန်းအတွင်းမှာ Mrs. Clinton နိုင်ငံသားရေးဝန်ကြီးဖြစ်ခဲ့တော့က TPP ဟာကုန်သွယ်ရေးသဘောတူညီချက်မှာအမြင့်ဆုံးစံချိန်တင်ခဲ့တယ်လို့သူကအချီးကျူးခဲ့တာပါ။အခုသမ္မတရွေးကောက်ပွဲဝင်နိုင်မှုအကြိုးစားနေချိန်မှာတော့ Mrs. Clinton က TPP နဲ့ပတ်သက်ပြီးတော့အကျိုးမရှိဘူးလို့တန်တရားဝင်နေတာကိုကြည့်မယ်ဆိုရင်ကုန်သွယ်ရေးမှာကြုံရတဲ့အခက်အခဲကလက်ရှိရွေးကောက်ပွဲတက်တန်းမှာအရေးကြီးတဲ့ကိစ္စရဖြစ်တယ်ဆိုတာတွေ့ရပါတယ
်။ Mr. Trump trade deals where we're losing a fortune to every country we do business with. Our jobs are being sucked away.
ကျွန်တော်တို့နဲ့စီးပွားရေးလုပ်တဲ့နိုင်ငံတွေကိုငွေကြေးအမြောက်အများဆုံးရှုံးနေရတဲ့ဒီကုန်သွယ်မှုတွေကိုကြည့်မယ်ဆိုရင်ကျွန်တော်တို့အလုပ်တွေဆုံးရှုံးကုန်ရတာတွေ့ရပါမယ်။အလုပ်တွေဆုံးရှုံးကုန်ရတာပါ။ဖြစ်နေတာတွေကမယုံနိုင်ကြပါပဲ။
ဒါမဲ့လေဒီကိစ္စငင်းခုန်ကြရင်တော့ဘယ်ဘက်ကမှပြက်ပြက်သားသားပြောလို့မရနိုင်တဲ့တာဒကတွေရှိပါတယ်။ American ပို့ကုန်တွေအပေါ်မှာစီးကြက်ထားတဲ့ခွန်နဲ့ပတ်သက်လို့ Mr. Trump ကဝေဖန်ပါတယ်။
Beautiful agriculture the best in the world you said your agricultural product in what happens 38% tax right?
ကဘာမှာအကောင်းဆုံးစိုက်ပျိုးမွေးမြူရေးစနစ်ကိုတင်ပို့လိုက်တဲ့အခါစိုက်ပျိုးမွေးမြူရေးထက်ကုန်တွေကိုတင်ပို့လိုက်တဲ့အခါဘာဖြစ်မလဲ?အခွန် 38 ရာခိုင်နှုန်းဆောင်ရတယ်မဟုတ်လား?ဂျပန်ကိုအခွန် 38 ရာခိုင်နှုန်းပေးလိုက်ရတာလေစဉ်းစားကြည့်ကြပ
ါတကယ်တမ်းကျတော့ TPP ကြောင့်အဲ့ဒီစနစ်ကပြက်ပြဲသွားမှာပါဒီကိစ္စနဲ့ပတ်သက်ပြီးတော့အင်ဂျူရောကတော့ခိုင်ခိုင်မာမာရပ်တည်နေပါတယ်အင်ဂျူရောပြောခွင့်ရသူ Josh Arness က
From a economic strategic and values perspective
သမရညီနိုင်ငံရဲ့ TPP သဘောတူညီမှုကိုလွတ်တော်ကခွင့်ပြုဖို့နဲ့ပတ်သက်ပြီးစီးပွားရေးမဟာဗျူဟာနဲ့စံတန်ဘိုးတွေဘက်ကပြောမယ်ဆိုရင်ကျွန်တော်တို့ဘက်ကခိုင်ခိုင်မာမာပြန်ပြောစရာရှိပါတယ်
။ကုန်သွယ်ရေးသဘောတူညီချက်တွေကိုသမရလုံပိုင်ခွင့်နဲ့အမြန်ဆုံးအကောင့်ထဲပေါ်နိုင်ဖို့ Republican တွေဦးဆောင်တဲ့လွတ်တော်ကခွင့်ပြုထားပေမဲ့ TPP နဲ့ပတ်သက်ပြီးတော့လက်တလုံးတစ်ခုခုလုပ်ဖို့မဲခွဲဆုံးဖြတ်မယ်ဆိုတာမျိုးတော့အထက်ရောအောက်ရောဘဲလွတ်တော်မှာတော့မပြောသေးပါဘူးရှင်။
ကနေငါရေးအကြောင်းတည်ကောင်းစရာကိုမအေးသန္တာကျော်ကတင်ပြသွားတာပါရှင်။အခုတခါမှာတော့ထုတ်လုပ်သူမဆုမွန်နဲ့အတူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီရှင်။
တော်ရှင်များခင်ဗျာစကိုင်းနဲ့လေဗရောင်းတော်ချင်းနေစီမံကိန်းပေါ်မှာဒေသခံတွေရဲ့စန့်ကျင်မှုတွေနဲ့အတူတင်မှတ်မှုတွေလည်းမကြသေးခင်ကပဲတကြောပြန်ကြီးထွားလာနေတာကြောင့်လွတ်တော်မှာတင်ပြဖြစ်ရှင်းမှုကြိုးပမ်းရတဲ့အထိဖြစ်ပါတယ်တချိန်ကဒီအာနာပိုင်ရဲ့အပြင်းထန်နေနေတာခံရတဲ့တိုင်အောင်စီမံကိန်းပေါ်မှာစန့်ကျင်ခန့်ခွက်တာတွေလည်းအခုထိအဆုံးမတက်နိုင်ပဲဖြစ်နေရတာတွေဟာဘာကြောင့်လဲဒီပြဿနာနဲ့ပတ်သက်လို့လွတ်တော်ကအကောင်းဆုံးအဖြေရှာနိုင်မဲ့နေရာလို့ယူဆသလားဆိုတော့ကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တဘောသားတွေကိုအရင်ဆုံးကျွန်တော်တို့ဆွေးနွေးစေချင်ပါတယ်အခုဒီမေလာဆန်းမှာပဲဒီချင်းနီ 2.0 လုပ်ငန်းတွေစမယ်ဆိုပြီးဝမ်ပေါင်းကုမ္ပဏီကပြောလိုက်ပြီးတဲ့နောက်မှာပဲနေကန်တွေကဒီမချင်မနှက်နဲ့ဆန္ဒပြပြီးတင်းမာတဲ့အထက်နေကျွန်တော်ကြားပါတယ်ဆိုတော့ဟိုအဓိကအားဖြင့်ဆန္ဒပြတဲ့သူတွေကလက်တလုံးမှာဘာလို့မချင်မနှက်ဖြစ်နေတာလဲဒါကျွန်တော်ဟိုစကိုင်းနဲ့လွတ်တော်ကိုယ်စားလှယ်ဒေါက်တာသိန်းနိုင်ရဲ့တဘောသားကိုအရင်ဆွေးနွေးစေချင်ပါတယ
်ဟုတ်ကျွန်တော်တို့အဓိကမချင်တဲ့အကြောင်းရင်းတော့ပြီးခဲ့တဲ့ကာလကလည်းလာဘုံမလီနေပြောရရင်တော့ကျွန်တော်တို့ဟိုလာလေယာဉ်မြေတွေကိုအစကလေးကဟိုလာဒါသိန်းဟိုဘောကျွန်တော်ရောချင်းမပေးပဲသိန်းခဲ့တယ်ပေါ့နော်ရောချင်းမပေးပဲသိန်းခဲ့ဆိုတီးနဲ့ရောချင်းတော့ပဲပေးတယ်အဲ့ဒီကနေဖြစ်လာတာပေါ့ခုလိုလို့နေဖြစ်ရတဲ့ကိစ္စကတော့ကျွန်တော်တို့ဆန်စီယိုခက်လိုက်တယ်ပေါ့2014ခုဟိုလာအဲ့ဒီဆန်စီယိုခက်လိုက်တော့ဒေါခင်ဝန်တော်အောင်ကျွန်တော်တို့တော်လာဒီဆုံးမှုဒီခက်ပြီးတော့ဒီဆုံးမှုဖြစ်ခဲ့တယ်အဲ့ဒီဆန်စီယိုခက်ပြီးတဲ့ကာလမှာကျွန်တော်တို့ဒီချန်စီယိုတဲ့ပါသွားတဲ့မြေတွေတဲ့ကရောကြီးကိစ္စမှာကျွန်တော်ခြေတွေကလောလောဆယ်တိုင်းဝင်တိုင်းဆူအောင်ကျွန်တော်တို့ဧက900ဝန်းကျင်ခန့်ပေါ့မူချိုးပြင်ကဧက250ခန့်2014ရောက်နော်ကျွန်တော်တို့2012စတုန်းက39ဦးကမယူတဲ့ထဲက25ဦးပဲကျန်တယ်ပေါ့ကျန်နေပြီမယူလိုက်တယ်အဲ့25ဦးကဧက150ဟုတ်ကဲ့တော့ဆိုလို့ရှိရင်ဒီနိုင်ရောကြီးကျွန်တော်တို့ဧက200ဒီနိုင်ရောကြီးဒီချန်စီယိုတဲ့ပါတာပေါ့ဒါတွေကိုကျွန်တော်တို့အခုတော်တော်ကြီးအစိုးရအသင်းမှာကျွန်တော်တို့ယူဖို့ဆိုပြီးတော့တင်လိုက်တယ်အဲ့လိုတင်လိုက်တဲ့အခါမှာဘာမှမယုံကြည်မပြီးသေးပဲနဲ့ဒီချန်စီယိုကိုအခုအော်တိုင်းခတ်တော့မယ်ဆိုတော့သူတို့ရဲ့မြေတွေပေါ့ယုံကြည်မပြီးပဲခတ်တာဒါတက်တက်ဒီလကံတွေစော်ကားတယ်ပေါ့9ရက်5လ2016ရက်နေ့မှာထုတ်လို့တာလေဒီယုံကြည်မပြီးပဲထုတ်လို့တာဒီလကံတွေကိုဒါမျက်ကွယ်ပြုတယ်ဆိုပြီးတော့ဒါဒီမကျေနပ်မှုတွေကစပြီးတော့ပေါက်ဖွာလာပြီးတော့တော့ဆန္ဒပြမှုတွေဖြစ်ခဲ့တာပါဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တစ်ယောက်ကတော့ဒီသဘောပေါင်းခြင်းထင်းသိဖွဲ့ဖြစ်တဲ့ဒီ EcoDev ကဒါရိုက်တာဦးဝင်းမျိုးသူရဲ့သဘောထားကိုလည်းကြားချင်ပါတယ်ဆိုတော့ဒီဒေသခံတွေအနေနဲ့နင်းနာမှုတွေမကျေနပ်တာတွေရှိတယ်လို့ပဲသဘောပေါင်းခြင်းပေါ်ထိခိုက်နေတဲ့အပိုင်းကနေပြီးတော့ဟိုအစိုးရမှလည်းဟိုထောက်ပြနေတာလည်းရှိပါတယ်ဆိုတော့ဒီစီမံကိန်းကပေါင်းခြင်းပေါ်မှာရက်ခတ်မှုကဘလောက်တိုင်းတန်တိရှိနိုင်တယ်လို့ရေဝီကသုံးသပ်နိုင်တယ်လေဦးဝင်းမျိုးသူ
အပေါင်းခြင်းထိခိုက်နိုင်မှုကတော့အရင်ကြီးမားပါတယ်ဒါကြောင့်မလို့အာတူတို့ဒီစီမံကိန်းကိုကောင်တာဖော်တဲ့လူတွေနဲ့စောင့်ပြလို့ပတ်ဝန်းကျင်တိကျမှုစမ်းစစ်ခြင်းပေါ့ EIA SIA ပေါ့နော်ဒီတဲမှာပါတဲ့လုပ်ငန်းစဉ်တွေကိုအသေးစားတိကျကျလုပ်ကင်ဖို့လိုပါတယ်တော်တော်လည်းပဲကျွန်တော်တို့လက်ရှိကြားသိနေရတာကနော်ဒီဆုံးကောကော်မတီရဲ့ဆောင်ရွက်ရမယ်ဆိုတော့လက်ညွန်ထားချက်တွေတောင်မှပြည်ပဝကမဆောင်ရွက်တဲ့ခါကျတော့ပတ်ဝန်းကျင်ထင်းသိမ်းနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိဆောင်ရွက်လဲဆိုတာကျွန်တော်တန်တရားရှိပါတယ်ကျွန်တော်တို့ရတဲ့သတင်းချက်လျက်တွေအရဆိုရင်ဟိုတော့သူတို့ရဲ့လုပ်ပုံကိုင်ပုံတွေကစနစ်ကြမရှိဘူးစနစ်ကြမရှိတဲ့အတွက်ဒီ acid တွေကနော် acid တွေကိုဒီမြေတွေကိုတူးပြီးတော့ acid တွေနဲ့ဖြော်ပြီးတော့နော်သူတို့ဒါဂျင်းကြီးထုတ်တဲ့အခါမှာဒီ acid တွေမြေကြီးထဲမဝင်အောင်ခင်းထားတဲ့အခင်းတွေပေါ့နော်ဒါတွေကိုစနစ်ကြလုပ်ကိုင်ဆောင်ရွက်မှုတွေလည်းမရှိဘူးဆိုတော့ဒီလိုကျွန်တော်တို့လေတုညင်ညမ်းမှုလေတုညင်ညမ်းမှုရောရေတုညင်ညမ်းမှုရောမြေတုညင်ညမ်းမှုရောပေါ့နော်ဒါတွေတစ်ခုလုံးကအဲ့ဒေတာတူတယ်မဟုတ်ပဲねဒီပဲမုံရမြို့ရောမုံရမြစ်ချင်းနှင်းမြစ်ကြီးတစ်ခုလုံးကိုပါထိခိုက်နိုင်တဲ့အနေအထားတွေဒီကိုဖြစ်သွားနိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်တစ်ယောက်ကတော့ကျွန်တော်ဒီကိုမင်းမင်းမှာသူကတော့ဒီလက်ဘရောင်းအရေးမှာဟိုတက်တက်ကြွကြွလှုပ်ရှားနေတဲ့ပုံကိုတူလည်းဖြစ်ပါတယ်သူသဘောထားလည်းကျွန်တော်ကြားချင်ပါတယ်ကိုမင်းမင်းအခုအဲ့တော့လောလောဆယ်အခြေအနေမှာကဒေသခံတွေအနေနဲ့ဘလို့တောင်းဆိုမှုမျိုးတွေတောင်းဆိုနေပြီးတော့ဘလို့အခြေအနေမျိုးရမှာသူတို့ချိန်နဲ့မယ်ဆိုတော့ဟိုတောင်းဆိုမှုမျိုးတွေရှိနေလဲရေဝီကကျွန်တော်တို့ရှင်းပြပေးပါလား
ဟုတ်ကဲ့ကျွန်တော်တို့ခုဒီနေ့လေဘရောင်းဒေတာကနေတောင်းဆိုနေတဲ့ပထမချက်က9ရက်5လနဲ့အားဖြင့်ကျွန်တော်တို့ကိုယ်ကပေါ့ဝင်ပြီးတော့ကျင်းနေထုတ်ဆိုတဲ့ကိစ္စကိုကျွန်တော်တို့ကန့်ကွက်တာပါခင်ဗျာ။ဒါကန့်ကွက်တဲ့အကြောင်းရင်းကလည်းဘာဖြစ်လို့လဲဆိုတော့လေဘရောင်းကျင်းနေပြီးဆိုတော့ကျွန်တော်တို့အစီအစဉ်ကအကြံပြုချက်တွေကိုကြည့်ကြကြလိုင်းဆောင်ရမှုဒါတစ်ခုမှကောင်းကောင်းမလုပ်နိုင်ခင်မှာကျင်းနေထုတ်လို့မလို့ပြောလိုက်တဲ့ချက်ပါလို့ကျွန်တော်တို့ဒေတာကနေရဆလာကိုဒေတာကနေလာချက်တွေကိုမြတ်ွက်ကြည့်တယ်လို့ဒီစားလို့ကျွန်တော်တို့ပထမဆုံးအနေနဲ့9ရက်5လ2015ကျင်းပြီ2016ကျင်းပြီဟိုကျွန်တော်တို့ကျွန်တော်တို့တောက်ဆိုတာဒီတိယအချက်အနေနဲ့ကျွန်တော်တို့တောက်ဆိုတာတော့ကျွန်တော်တို့ဟိုတိကျရဖြစ်ပေါ့
ကျွန်တော်တို့ဒီအရာတွေကိုကျွန်တော်တို့ပြုတ်ခတ်သွားတာ2014ခုနှစ်ကပြုတ်ခတ်သွားတယ်ကျွန်တော်တို့စိုက်ပျိုးမှုတော့လည်းမရတော့ဘူးအခုချိန်မှာဆိုရင်ကျွန်တော်တို့ဒေသခံတွေနဲ့စာဝတ်နေရေးတွေခက်ခဲနေတယ်နောက်တစ်ခါကျွဲကြတော့တာပေါ့ဘာသာရေးစာတွေမှခက်ခဲနေတယ်အဲ့ဒီချက်ကိုကျွန်တော်တို့ပထမဆုံးနေနဲ့တောင်းဆိုတယ်ဒုတိယအဆင့်နေနဲ့ကတော့ကျွန်တော်တို့ဒီနေရာတွေကိုလုံးဝမရောက်ဘူးဒါဖြစ်လို့တော့ဆိုတော့ကျွန်တော်တို့ဒီစီမံကိန်းရာဆိုရင်ဘဝအမှန်ကဲချင်းမရှိရခြင်းမှာဒီနေရာတွေကိုရောင်းလိုက်ရင်ကျွန်တော်တို့ဒေသတစ်ခုလုံးဒုက္ခရောက်ရမယ်တဲ့အတွက်ကျွန်တော်တို့ဒီနေရာတွေကိုမရောင်းဘူးနှစ်ဆင်ငားမယ်ဆိုတော့ကျွန်တော်တို့ဟိုစိတ်ကူးနေတယ်ကျွန်တော်တို့နှစ်ဆင်ငင်းငါးစာချုပ်ကိစ္စကိုကျွန်တော်တို့တောင်းဆိုနေဆိုတာနောက်တစ်ခါကျတော့ဒီအစီအစဉ်ကနေပတ်သက်တဲ့ချက်လက်တွေအားလုံးကိုကျွန်တော်တို့အစီအစဉ်တစ်ဆင့်တောင်းဆိုမယ်ဒီတော့ပုံကျင်ကိစ္စတွေလူမှုပတ်ဝန်းကျင်ကိစ္စတွေလို့ဒီမှာကိစ္စတွေအဲ့ဒီကိစ္စတွေကိုကျွန်တော်တို့တောင်းဆိုလို့မှကျင့်လောက်အောင်မရလို့ရှင်ကျွန်တော်တို့နောက်ဆုံးပိတ်အစဉ်ဒီကိစ္စလေးကိုဖြစ်သိမ်းဖို့ပဲကျွန်တော်တို့ဥပဒေမှာဖြစ်တယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်ရဲ့အမြင်တွေကိုလည်းကျွန်တော်တို့လှည့်ပေးချင်ပါတယ်အရင်ဆုံးကတော့ကျွန်တော်တို့ဥကျော်လင်းပါခင်ဗျာဒီဝိုင်းနိုင်ငံရေးသမားတူလည်းဖြစ်တယ်ဥကျော်လင်းရဲ့သဘောထားဆွေးနွေးနိုင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဒီလိုရှိဒီဗမာပြည်ရဲ့တရားစာတတွေကစကားလုံးအပါအဝင်ပေါ့ဗျာဖေတရားစာတမဆိုလုံးမဆိုရင်အရင်တော့ကအနိုင်ငံတကာစာချုပ်များဆိုပြီးတော့ကျွန်တော်တို့ international relations အဲ့ဒါနဲ့ပတ်သက်ရေး ratification by the parliament ပါလီမန်ကဘုတ်ခွင့်ပြုမှပြည်ရင်းစာချုပ်အဖြစ်နဲ့အသက်ဝင်ရမှာအခုကျတော့နိုင်ငံတကာစာချုပ်တွေတက်ရသူတို့လိုချင်သူတို့လို့ဒေသခံတွေကဒုက္ခရောက်တော့အဲ့လိုပါလီမန်ကလည်းကွာ commission committee ဆိုတာကပါလီမန်တစ်ခုလုံးကိုစားပြုတော်မူစုံစမ်းရေး committee ဆိုတာတော့လုပ်ဒုက္ခရောက်မှစုံစမ်းရေး committee လုပ်လို့အလကားပဲစားရတဲ့ဒီစာချုပ်တွေကပါလီမန်တစ်ခုလုံးအပြင်ဒေသခံတွေတက်သည့်ပညာရှင်တွေကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေပါပြည်ပဆုံးဆုံးဆွေးနွေးပြီးတော့မှ ratify လုပ်တော့မှဒီလို ratification ရှိမှဒီနိုင်ငံတကာစာချုပ်ကအတည်ပြုလိုက်ပါတယ်ဒါတည်းနိုင်ငံတကာစာချုပ်ကိုအခြေခံပြီးဖြစ်လာတဲ့အရာတွေပို့လို့နိုင်ငံတကာစာချုပ်နဲ့ပတ်သက်လာရင်ထောက်ကော48ခုနဲ့ဖွင့်ပြီးအချုပ်ပေါ်ချေောက်ဖို့ခန်းဆင်းနေမှာပါတယ်အခုစာချုပ်တော့ဆိုတာလည်းအကုန်ပြန်ထည့်ပေးမယ်ဒီ2008မှာအဲ့ဒီခန်းဆင်းနေတစ်ခုလုံးထုတ်ထားလိုက်တယ်အဲ့ဒီအထိပ္ပယ်ကြောင့်ကျွန်တော်ကတော့ဒီနိုင်ငံတကာစာချုပ်များကိုပြည်ရင်းလိုကလောတစ်ခုပါဗျာပြည်ထုတ်တော်ကနေပြန်ထမ်းပြီးတော့ဒီနိုင်ငံတကာစာချုပ်နဲ့ပတ်သက်လာလို့ရှိရင်ပါလီမန်ကကြေကြေပြတ်မှသုံးသပ်မယ်ဒေသခံတွေရောတက်သည့်ပညာရှင်ရောသုံးသပ်ပြီးမှပြည်တွင်းအတည်ပြုမယ်ဆိုရင်ဘယ်စာချုပ်ကျပရောမဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ကျွန်တော်တို့ပူဇော်နိုင်ပါပါဟုတ်ကဲ့ကျွန်တော်ကတော့စေတနာနဲ့အားလုံးတရားစားတဲ့ကျင်းစာမဖြစ်အောင်အကြံပေးချင်တာပါပဲခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဦးကျော်လင်းဆိုတော့ကျွန်တော်ဒီအရင်အစိုးရလက်ထက်မှာကတော့ဆန်းစုကြည်ကဥဆောင်ပြီးတော့စီမံငင်းနဲ့ပတ်သက်လို့စုံစမ်းတဲ့နေရာမှာဟိုအကြံပြုတက်တွန်းချက်တွေလည်းလုပ်ခဲ့တာတွေရှိပါတယ်ဆိုတော့ဒါတွေကိုအပြည့်အဝအကောင့်ထဲမဖော်ဘူးဆိုတာမျိုးတွေလည်းကြားရပါတယ်ဆိုတော့ဒီဘယ်ပိုင်းနေမှာအကောင့်ထဲဖော်ဖို့ပြက်ကွက်နေရလဲဒေါက်တာသိန်းနိုင်ဟိုကျွန်တော်တို့ဟိုလက်လန်းမိတယ်လို့ရှင်းပြပေးပါအောင်ခင်ဗျာ
အဓိကတော့ကျွန်တော်တို့ဒီလေဘရွန်တော်အစီအစဉ်ကစားအတိုင်းဟုတ်လားဖော်ဆောင်မှုရှိမရှိဆိုတာကတော့ကျွန်တော်တို့ဒီစီမံကိန်းအတွင်းကဒါကျွန်တော်တို့ဖွဲ့စည်းပုံအရလည်းဒါပြည်ထောင်စုအဆင့်တို့တိုင်းဒေသကြီးအဆင့်တို့တော့ဖွဲ့စည်းပုံအရကျွန်တော်တို့ကန့်တတ်ထားတာအများကြီးရှိတယ်ဗျာနော်အဲ့လိုရှိတဲ့အခါမှာကျွန်တော်တို့ပြည်ထောင်စုအဆင့်ကဝန်ကုန်ပြုမှာဝန်ဟောလာတာဒါလည်းရှိတယ်ဒါကြောင့်ကျွန်တော်တို့တကယ်တကယ်ဘယ်အပိုင်းမှာအတိအကျကျဘယ်အပိုင်းမှာကျွန်တော်တို့ချိုယွနေလဲဘယ်အပိုင်းမှာမလိုက်နိုင်ဘူးလဲဆိုတာလေဘရွန်တော်ဖော်ဆောင်ရေးကော်မတီဆိုတာရှိတယ်ဗျာနော်အစီအစဉ်ကစားအတိုင်းအဲ့တော့ဒီဖော်ဆောင်ရေးကော်မတီဟာပြီးခဲ့တဲ့ကာလကတော့အတိတဲ့အတိုင်းပဲကျွန်တော်တို့ဥလတ်ထွန်းတို့ဟုတ်လားဥတာအေးတို့เนาะသူတို့ဖော်ဆောင်မှုလုပ်ခဲ့တယ်ဒါပေမဲ့တိတဲ့အတိုင်းပေါ့ကျွန်တော်အားနေချက်တွေအများကြီးရှိတယ်ခုလာမဲ့ကာလမှာကျွန်တော်တို့ပြည်သူလူထုတင်လိုက်တဲ့အစိုးရလည်းဖြစ်သွားတယ်ဖြစ်သွားတဲ့အတွက်ဒီပြည်သူလူထုတင်လိုက်တဲ့အစိုးရနေပြီးတော့ကျွန်တော်တို့ပြည်သူကိုစားပြုတဲ့ပုံစံတွေလည်းဘောင်းတော့ဖော်ဆောင်ရေးကော်မတီမှာဖွဲ့စည်းပြီးတဲ့အခါမှာဘယ်ပိုင်းမှာအထူးကချွေရွနေဘောပါဝင်ချင်မှာဘယ်ပိုင်းချွေရွနေချွေရွရင်ဘယ်ဥပဒေနဲ့ဘယ်နည်းဥပဒေနဲ့အရေးယူမယ်ဘယ်တိုင်းဒါတော့လုံတမားဒီပုံမှာဘယ်လိုလိုအပ်တယ်ဒီလိုကိစ္စတွေကတော့နောက်တစ်ချက်ကကျွန်တော်တို့လေယာဉ်မြေယုံကြီးကိစ္စတွေမှာလည်းဖြစ်ပြနေတာကဟုတ်လားမြေမရှိတဲ့လူယောထားတာတွေရောကျွန်တော်တို့တွေ့နေရတယ်ဟောမြေမရှိတဲ့လူယောပြန်ပေးတယ်လေဘရောင်းတော်အစီအကံစားပြန်ပေးတဲ့ကိစ္စတွေမှာလည်းဟုတ်လားလေဘရောင်းတော်အစီအကံစားကကျွန်တော်တို့ရှိထားတာစီမံကိန်းတွေလိုအပ်တဲ့ပမာဏတွေများသိနေတာလေပူတာတွေပြန်ပေးပါဆိုတာလေကျွန်တော်စီမံကိန်းထဲမှာပဋိမောလန်အရှိဘက်ကရှိတယ်ကြည့်တဲ့မြေကိုတိမ်းပြီးသားလူချပြီးအနောက်ဘက်ကိုလာလို့ဒေသခံတွေရမှလည်းပြဿနာတွေဒါတွေကပါလဲဆိုတရားဥပဒေစိုးမိုးမှုအတိုင်းအတာမရှိတာပြီးခဲ့တဲ့ကာလကဌာနဆိုင်ရာတွေရဲ့အတိုင်းအတာကြီးမှာပြီးကြတဲ့ဟုတ်လားဒေသကော်လက်ရှင်တွေမရှိဘူးရှိတဲ့အတွက်မှားယွင်းမှုတွေအများကြီးနဲ့ဆိုတော့ဒါတွေကအစအနေပြီးတော့အကုန်လုံးပြန်လုပ်ရမှာဒါကြောင့်ကျွန်တော်တို့ကဒီအစီအစဉ်စာအုပ်တိုင်းလှုပ်ဆောင်နေမဆောင်ဘူးဆိုတာတော့ကျွန်တော်တို့လေဘရောင်းတော်ရဲ့ဖော်ဆောင်ရေးကော်မတီအစ်စ်ဖွဲ့ပြီးတဲ့အခါမှာအဲ့ဒီကော်မတီရဲ့ထုတ်ပြန်ကြေညာချက်ပေါ်မှာ
တော့ပေါ်ပေါက်လာမှကျွန်တော်တို့ဘယ်ပိုင်းမှာတိတိကျကျဟုတ်လားမလိုက်တော့ဘယ်ပိုင်းမှာလိုအပ်တယ်ဘယ်ပိုင်းမှာတရားစွဲတင်တယ်အဲ့ကြမ်းမှာဖြစ်လာမယ်လို့ကျွန်တော်တို့ကတော့ယူဆပါတယ်ခင်ဗျာ
နော်ဟုတ်ကဲ့ကျေးဇူးပါကျွန်တော်အခုလက်တလောနောက်ဆုံးအချိန်တွေကကျွန်တော်သိရဆိုလို့ရှင်ဆော့ဆော့ကလည်းဒီကိုမင်းမင်းတို့လည်းထောက်ပြသွားပါတယ်အခုဒီတင်းနံရော်ရေးတွေပေးတဲ့ကိစ္စတွေဒီနောက်မြေတွေပြန်ပေးဖို့ကိစ္စတွေတောင်းဆိုရတယ်ရှင်းနေပါတယ်တချို့ကတော့ဒီစီမံကိန်းကိုဖျက်ဖို့တိအောင်တောင်းဆိုနေတာရှိရဲဆိုတော့ဒီနေရာမှာနှူးနှစ်ဖက်ကျင်းနေနိုင်လောက်တဲ့အဖြေကဘာတွေဖြစ်နိုင်လဲဟိုကိုဝင်းမြကိုဝင်းမျိုးသူရဲ့သဘောထားဆွေးနွေးပြပါအောင်ခင်ဗျာဟိုပတ်ဝန်းကျင်ထိခိုက်မှုတွေလည်းဟိုတက်နေသမျှအကာအွယ်ပေးနိုင်ရမယ်နောက်တစ်ခုကဒေသခံတွေရဲ့ဒီလူမှုပတ်ဝန်းကျင်ကိုလည်းပဲကာဝယ်ဆောက်ရှောက်ရရောက်စေတဲ့အဖြစ်မျိုးဆိုရင်ဘလို့အဖြစ်မျိုးဖြစ်နိုင်လဲကိုဝင်းမျိုးသူ
အဓိကကဒေသခံတွေအကျိုးရှိတယ်နော်နောက်တစ်ခုကတော့နိုင်ငံတော်ကအကျိုးရှိတယ်ပတ်ဝန်းကျင်ထိခိုက်မှုကလည်းနည်းတယ်ဆိုတော့အချက်ကိုပေါ်လင်းအောင်ဖော်ဆောင်ဖို့လိုတယ်ဒါတော့လည်းပဲအခုလက်ရှိစီမံကိန်းရဲ့အကောင့်ထယ်ဖို့မှုကဘလို့မှဒီယုံကြည်မှုကိုမတည်ဆောက်နိုင်ဘူးဒေသခံတွေနည်းနည်းအကျိုးရှိတယ်ဆိုတော့ဘလို့နည်းနဲ့မှပြလို့မရဘူးအဲ့တော့အခုလက်ရှိစန့်ကျင်နေတဲ့ယောသားတွေနည်းနည်းကလည်း तू ကသူလက်တွေ့မြင်ရတဲ့ပုံမှာပဲသူမူတည်ပြီးတော့ तू ကဆုံးဖြတ်မှာပေါ့နော်ဆုံးဖြတ်မယ်ဆိုတော့ तू ယုံနိုင်စရာဘာမှမရှိဘူးဆုံးကပြောလို့ဆုံးကဆွေးနွေးတဲ့လူတွေဆွေးနွေးတယ်လို့ပဲပြက်ကွက်မှုတွေအများကြီးဖြစ်နေတယ်ချို့လဲစီမံကိန်းကနေပြီးတော့နော်ကျွန်တော်တို့ तू ကနေပြီးတော့စီမံကိန်းကနေပြီးတော့ပေးတာတွေကိုသူတို့ယူပြီးတော့ရွှေ့သွားတဲ့အဖွဲ့တွေလည်းရှိတယ်အဲ့ဒါတွေကိုဘလောက်ဒီတိုးတက်လဲပေါ့ဗျာအဲ့တော့စီမံကိန်းတွေမှာပူပေါင်းပါဝင်ဆောင်ရွက်တဲ့တိုးတက်လဲဆိုတာကိုလည်းလေ့လာတဲ့ခါတော့လည်းဘာမှပြင်းပြမြောက်မြောက်ကိုတိုးတက်တာမရှိဘူးဆိုတော့လူတွေကယုံနိုင်စရာဘာမှမရှိဘူးအဲ့တော့နံပါတ်1ချက်ကတော့ယုံနိုင်စရာဖြစ်အောင်အရင်ဆုံးဒီယုံကြည်မှုကိုတည်ဆောက်ဖို့လိုတယ်ဒါကြောင့်မလို့ဆုံးမပြောတဲ့ဆုံးကောကပြောတဲ့နော်လုပ်ငန်းဆော့ဖ်ဝဲဆောင်ရွက်မယ့်ဟာတွေကိုတည်ကြလို့ဖို့လိုတယ်တို့လည်းအဲ့မှာအားနည်းချက်တစ်ခုရှိနေတာကဘာလဲဆိုရင်ကျွန်တော်သုံးဝင်းဆိုင်ကောမဒီဖွဲ့ဖို့လုပ်တယ်သုံးဝင်းဆိုင်ကောမဒီဆိုတာဒီဒီကကတော့နော်ဒါတော့အောင်ဆန်းစုကြည်ဦးဆောင်ပြီးတော့ဒီလုပ်ငန်းကိုနော်ပြန်လဲဆီစစ်လိုက်တဲ့အတွက်သူကပတ်ဝန်းကျင်ထိခိုက်မှုတွေလူမှုရေးထိခိုက်မှုတွေဆောင်ရွက်တင်တာတွေကတော့ရှိပြီးသားအဲ့တော့အနာတိရယ်ဆေးပေးတယ်ပေါ့တို့လည်းပဲအခုဆေးတောက်ရလားဆိုရယ်ပြဿနာပေါ့နော်ဆေးတိုင်းရောတေချာလိုက်နာဆောင်ရွက်လားဆိုရယ်ဂရီကဝတ်ကိုနော်ဘလောက်တိဖော်ဆောင်မလဲဆိုတဲ့ဟာကိုအမကန်ချက်ကမရှိဘူးဖြစ်နေတာအဲ့တော့အဲ့အတွက်ကိုလောက်တာကဟိုအကောင့်တက်ဖော်တာကော်မတီဖွဲ့တာတက္ကနာနောက်တစ်ခုကသုံးဝင်ဆိုင်စောင့်ကြည့်တဲ့ကော်မတီပေါ့နော်ဒါကိုကျွန်တော်က joint monitoring လို့ခေါ်တာပေါ့နော်အဲ့တော့အဲ့ဒီအဖွဲ့ကိုဖွဲ့ဖို့လုပ်နေတယ်အဲ့ဒါရွာသားတွေပါရမယ်နောက်တစ်ခုကကျွန်တော်တို့ကုမ္ပဏီကလည်းပါရမယ်ပြီးရင်သက်ဆိုင်ရာအစိုးရပါမယ်ပြီးတော့လွတ်လပ်စွာ independent ပေါ့လွတ်လပ်စွာဝင်ပြီးတော့ပတ်ဝန်းကျင်ကိုစောင့်ကြည့်တဲ့အဖွဲ့တွေပါမှသာလေသူတို့လုပ်နေတဲ့လုပ်ငန်းတွေကနော်သူတို့ဘယ်လိုလုပ်ရမလဲဆိုတော့နော်ဒီ EMP လို့ခေါ်တဲ့ environmental management plan ပေါ့ပတ်ဝန်းကျင်ရေးရာစီမံခန့်ခွဲမှုအစီအစဉ်တိုင်းလုပ်ပါမယ်ဆိုတာကိုသူကကျွန်တော်တို့ကစောင့်ကြည့်နေလို့ရမယ်နော်အဲ့တော့ဒီတိုင်းလွတ်ထားရင်တော့ကုမ္ပဏီရဲ့အနေထားကတော့သူတို့နားလဲသလိုသူတို့လုပ်တယ်သလိုလုပ်တာဖြစ်တဲ့အတွက်ပို့ပြီးချိန်နေဆိုမယ်ရွာသားတွေကတော့ပို့ပြီးတော့အယုံကြည်မဲ့မယ်ယုံကြည်မဲ့မယ်ဆိုရင်ရွာသားတွေမပူပေါင်းရင်တော့နောက်ဆုံးတော့ဆောင်းအောင်ပြောသလိုပေါ့နော်စီမံကိန်းလုံးဝဖျက်သိမ်းရေးဆိုတာကိုတိုက်ပွဲဝင်မယ်အဲ့ဒါလည်းမှားတယ်လို့မထင်ဘူးဘာလို့လဲဆိုတော့နော်အဲ့လိုသာဆက်သွားနေရင်ဒီဒေတာကန်နေနေမကဘူးကျွန်တော်စိုးရိမ်နေတာကအဲ့ဒီဒီမုံရမျိုးကြီးရောဒီချင်းမြစ်ကြီးရောတစ်ခုလုံးပြတ်သွားမဲ့အန္တရာယ်ဟိုရှိတယ်အဲ့ဒါတွေကိုကျွန်တော်ပြန်လဲကုစားဖို့ဆိုတာတိတ်ပြီးတော့ကြေးကြီးလုံးအောင်ကြည့်တယ်ဒါကြောင့်မလို့ဒီဟာကိုကျွန်တော်နိုင်နိုင်နင်းနင်းဖြစ်ဖြစ်စီဖြစ်သင့်ဖြစ်နေတာတွေကိုအမြန်ဆုံးဆောင်ရွက်မှာကိုဖြစ်မယ်တင်တယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီပါဝင်ဆွေးနွေးကိုဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တူရှိနေပါသေးတယ်ဦးစောလွင်ပါခင်ဗျာဦးစောလွင်ရဲ့သဘောထားလဲဆွေးနွေးနိုင်ပါလေโอเคอูซอลเลนจ้าล่ะไม่ดีโอเคอูซอลเลนไลน์จ้าตัวนั้นดูบาเลยเราอะคูอะตันไฟเนี่ยไปปูท่าได้ปกติเดียวกูแล้วเราแลไปขึ้นมาแล้ว तू ก็จังกินမျိုးอ่ะอูจ่อเลนมาอูจ่อเลนอ่ะเราอะตันไฟไปปูไปซ้นนี่ท่าละบาครับเน
ี่ยซาลินีမျိုးเนี่ยเนี่ยเลบรอนเอกิสาสานะปะดูเนี่ยต้องสู่เจ็กกูจี้หินอภิเษกถั่วพี่ตาบาดอนซาสุจีอูส่องได้คอมเมดี้เนี่ยอศีลคันติ๋นปะเจไดอะกาวเทมาพอลุผิดอ่ะดาบาเวတကယ်ဆိုရတော့လူလူမကျေနပ်ချက်တွေထွက်ပေါ်လာတိုင်းစုံစမ်းစစ်ဆေးရေးတွေလုပ်ခဲ့ပေးမယ်။ဟန်ပြလုပ်တာတွေကများလုံးလို့အပြေမပြေပြင်ခဲ့သလိုပြဿနာတွေလည်းမရှင်းလင်းနိုင်တာများပါတယ်။ကျိုးစီးပွားတွေကဥပိုင်ခရိုနီနဲ့အာနာပိုင်တွေရဲ့အကျိုးစီးပွားနဲ့ပတ်သက်လို့တော့ပြက်ပြက်သားသားအရေးမယူနိုင်ခဲ့တာတွေကလည်းတပုံတပင်ပါ။ကြွေးကြော်တက်လာတဲ့တန်ရှင်းသောအစိုးရကောင်းမွန်သောအစိုးရဆိုတဲ့ကြွေးကြော်ချက်ကိုတောင်းထိပ်ပိုင်းကအစမတန်ရှင်းမကောင်းမွန်ခဲ့လို့အောက်ခြေမှလည်းမပြေပြင်ခဲ့တာပါ။ကိုပြထန့်ထားခဲ့တဲ့ဥပဒေတွေကိုတောင်းကိုအခါကချိုးဖောက်ခဲ့တာဆိုတော့လေဘရောင်းကိစ္စကဒီမိုကရေစီအစိုးရအထိတက်ရောက်မှုရှိတာကလည်းသဘာဝကျပါတယ်။အခုတက်လာတဲ့အစိုးရကတော့ရခိုင်အစိုးရလိုငဲ့ကွက်စရာမရှိလေတော့ဖြည့်ရှင်းရမယ့်ကိစ္စတွေကိုရှင်းရှင်းလင်းလင်းဖြစ်အောင်လှုပ်ဆောင်ပြနိုင်မှာပါ။ပြဿနာတွေကိုပြေလည်အောင်ဖြည့်ရှင်းနိုင်တဲ့အာဏာကပြည်သူလက်ထဲမှာမရှိခဲ့လို့မပြေလည်ခဲ့တဲ့ပြဿနာတွေကိုဒီနေ့ပြည်သူအကျိုးစီးပွားကိုဥထိတ်ထားတဲ့အစိုးရတဲ့အနေနဲ့တစ်ခုပြီးတစ်ခုရှင်းလင်းသွားအောင်လုပ်သွားတာကိုမကြခင်မှာကျွန်တော်တို့မြင်တွေ့ရတော့မှာပါ။ဘာဖြစ်လို့လဲဆိုတော့အခုရထားတဲ့အာဏာက
ဟုတ်ကဲ့ဒါကတော့ကြံကင်းမျိုးကဥကျော်လင်းမှာကျွန်တော်တို့ဒီ Facebook ကနေပြီးတော့ကျွန်တော်တို့ပေးပို့ထားတဲ့တချို့မှတ်ချက်တချို့ကိုလည်းကျွန်တော်တို့ဒီနေ့မှာဖော်ပြခြင်းပါတယ်တယောက်ကတော့ Sunday Rain ဆိုပြီးသူကကျွန်တော်တို့စီမံမက်ဆေ့ချ်ထားသွားတာပါသူကတော့လွတ်တော်အကောင်းဆုံးအဖြေရှာမှာကတော့ဒေသခံတွေကိုချွေးသိပ်ပြီးတော့ဆက်လုပ်ခိုင်းစီမှာပါတဲ့ပြည်သူလူထုဆိုပြီးတက်လာတဲ့အစိုးရကပြည်သူမကြံ့ရင်ဘာလုပ်မလဲဒေသခံတွေရဲ့စီးပွားရေးလူမှုရေးကျန်းမာရေးအဆရှိသူတို့ကိုဦးစားပေးသင့်ပါတယ်တဲ့ နောက်တစ်ယောက်ကတော့ကိုကျော်ထွေးပါတဲ့သူကတော့ကျင်းနေစီမံကိန်းကနိုင်ငံဖွံ့ဖြိုးဖို့လှုပ်ခဲ့တယ်ဆိုရင်စင်းရဲတောင်သူတွေကိုဖွံ့ဖြိုးတိုးတက်အောင်မလုပ်ဘဲနဲ့ဘာလို့အတင်းအဓမ္မသိမ်းဆီးခဲ့ပါသလဲမြန်မာနိုင်ငံတော်မှာလက်နက်အားကိုနဲ့အာဏာယူထားတာများပါတယ်ပြည်သူတွေပိတ်ဆက်နေရတာလည်းများပါပြီတဲ့လေယာဉ်သင်းရုံတွေမကလူ့အသက်ပါပိတ်ဆက်နေရတယ်ဟုတ်မဲ့လို့မြင်ပါတယ်တဲ့ ဒီလေဘရောင်းအရင်နဲ့ပတ်သက်ပြီးလွတ်တော်ထဲမှာတင်ပြဆွေးနွေးတဲ့အချိန်မှာတမလို့သားကိုစလေရီဘက်ကကန့်ကွက်တာကိုသူကညွှန်းမုံရပါတယ်ဆိုတော့အခုဒီကိစ္စနဲ့ပတ်သက်လို့အခုလွတ်တော်ထဲမှာပါတင်ပြပြီးဆွေးနွေးဖို့ဒီဟိုတိုက်တွန်းချက်တွေလည်းရှိနေတယ်ဆိုတော့ဒါရီကဘလောက်ထိလွတ်တော်ထဲမှာဒီကိစ္စကိုတွန်းအားပေးနိုင်မယ်အလားအလာမျိုးတွေရှိလဲဒေါက်တာသိန်းနိုင်ဆွေးနွေးပြပါဦးခင်ဗျာ
အဲ့ကျွန်တော်တို့အပိုင်းအနေနဲ့တော့စောစောကကျွန်တော်တို့လွတ်တော်မှာလာရောက်ပြီးရှင်းလင်းပြတဲ့စောစောကရည်ရွယ်ညီညွတ်မှုအပိုင်းပေါ့နော်ကျွန်တော်တို့ဒီအပိုင်းနေဆိုလို့ရှိရင်ကျွန်တော်တို့ဒီညချောင်းထဲမှာကျွန်တော်တို့ရည်ဒုဒီကုမ္ပဏီရဲ့စွန့်ပစ်ရည်တွေပေါ့ဒီရည်တွေကိုကျွန်တော်တို့ pH level တိုက်မလားကျွန်တော်ညွှန်မှုမီးတယ်ညွှန်မှုမီးတဲ့အခါမှာကျွန်တော်တို့ကုမ္ပဏီကနေပြီးဝမ်ဘောက်ကုမ္ပဏီနေအကြောင်းမပြန်သေးဘူးပေါ့ဒါရီယာဖြစ်ခဲ့တာတော့ပြီးခဲ့တဲ့ကာလပေါ့အခုကာလမှာကျွန်တော်တို့လွတ်တော်အပြည်သူလူထုကိုစားပြုတဲ့လူတွေများလာများလာတဲ့လွတ်တော်မှာကျွန်တော်တင်ပြလာရင်ဒါနိုင်ငံတော်ရဲ့ဥပဒေကိုမလိုက်နာတာလား DUPA 7ဖြစ်ပြီးမှချလीဒါမှကျွန်တော်တို့ရေးတမ်းအဲ့တော့ကုမ္ပဏီဆိုတာလည်းကျွန်တော်တို့ကဘာမှာကုမ္ပဏီနဲ့ဆက်တွေ့ပြီးတော့ကြီးပွားရေးဆိုတာကုမ္ပဏီများနဲ့တော့လောက်ကန်ဆောင်မှာသူတက်လာတဲ့တိုင်းပြည်တွေများတယ်ကုမ္ပဏီတစ်ခုကိုကျွန်တော်တို့တွက်လိုက်ပြီးဒေတာတစ်ခုကြည့်ပြီးတနိုင်ငံလုံးကနောက်ထပ်ကုမ္ပဏီတွေအများကြီးကျွန်တော်တို့ဝင်အောင်မှာအဲ့ကျွန်တော်တို့မကားလို့နိုင်တဲ့ကုမ္ပဏီအများကြီးပေါ့ဗျာစိုက်ပျိုးရေးကုမ္ပဏီဒါလည်းမရှိသေးဘူးမရှိသေးတော့ကုမ္ပဏီကဆက်တွေ့နေရမယ်လို့ဒီကုမ္ပဏီတစ်ခုကိုကျွန်တော်တို့ကဥပဒေနဲ့အညီလွတ်တော်လဲပြတ်ပြတ်သားသားဥပဒေပြဋ္ဌာန်းမယ်ပြုပြင်မယ်ပြုပြင်ပြီးတော့ဒီတဘာဝပတ်ဝန်းကျင်ညီညွတ်မှုကိုလည်းဥပဒေနဲ့ထိမ့်မယ်ထိမ့်ပြီးတော့ဒီဥပဒေတိုင်းတကယ်အကောင့်ထဲပေါ်ဆောင်ရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကအားလုံးအဆင်ပြေသွားနိုင်တယ်နောက်ဒီအဆင်ပြေဖို့အဓိကကတော့ကျွန်တော်တို့လွတ်တော်တယ်မဟုတ်ဘူးနောက်ဒီဒေတာမှာရှိတဲ့ဒီကံနေရောနောက်ဒီကုမ္ပဏီရောအစိုးရပိုင်းနေရောလွတ်လပ်ကိုယ်စားလှယ်တွေရောထိတွေ့ဆက်ဆံပြီးတော့ကုမ္ပဏီပိုင်းကဒီကံနေရေအတွက်ဘယ်လိုထိခိုက်မှာဘယ်လိုပုံလေးမြင်တာမှုနဲ့လုတ်ပေးနိုင်မလဲတော့အဲ့တော့ကုမ္ပဏီကနေပြီးတော့ဘာလုတ်ပေးမှလဲတော့အစိုးရဘယ်လိုကာကွယ်ပေးမှလဲဒီလိုထိတွေ့ဆက်ဆံမှုမျိုးတွေများများနဲ့ကျွန်တော်တို့တွားဖို့လည်းလိုတယ်ဒါကြောင့်ကျွန်တော်လွတ်တော်ပိုင်းနေနဲ့ကတော့အဓိကလုတ်သွားမှာတွေကတော့ကျွန်တော်တို့တတ်နိုင်နေမြပြီးခဲ့တဲ့ကာလကလည်းကျွန်တော်တို့လွတ်တော်ကြီးဟိုလိုစတာမဟုတ်သေးပေမလို့သူတို့ရေရင်ပြည်တွေလာတယ်ကျွန်တော်တို့တဘောပါဝင်နေလာတယ်မေးစရာရှိတယ်မေးမှာပဲဒါပါကြောင့်လဲအဲ့ဒီပေါ်အဖြေတွေ့ရင်ကျွန်တော်တို့ဘာလို့ရမလဲဆက်ဆက်ပြီးတော့ပြည်သူကိုစားပြုတဲ့လွတ်တော်အမှတ်တွေများပါတယ်ပြီးခဲ့တဲ့လွတ်တော်လို့မဟုတ်ဘူးဒါကြောင့်ကျွန်တော်တို့ကရှေ့ရှောက်အရှင်ရလိုက်တော့ကောင်းပါအခုမှကျွန်တော်တို့အစရှိသေးတော့တော့ကျွန်တော်တို့အခုရေရွန်းသူအခုရေကြီးတော့လို့မဖြစ်သေးတော့ရေနောက်တွေကျွန်တော်စုတ်ထုတ်နေရအောင်ပါပါဒါကြောင့်ပြည်သူလူထုအနေနဲ့လည်းဖြည်းဖြည်းချင်းစောင့်ပြီးတော့ကျွန်တော်တို့လုတ်သွားမှအနာဂတ်လဲလာမှာပြန်ပြန်သွားရင်ကျွန်တော်တို့ကောင်းမှာမဟုတ်ဘူးဒါကြောင့်ဖြည်းဖြည်းချင်းနဲ့ကျွန်တော်တို့တော်တော်ပိုင်းလေလှုပ်ရှားရှိတာလှုပ်သွားမှာပါလို့ကျွန်တော်ပြောချင်ပါလေခင
်ဗျာဟုတ်ကဲ့ကျေးဇူးပါကိုဟိုအခုကျွန်တော်တော်တော်ရှင်ဆော့ဆော့ဥစောလွင်ကိုကျွန်တော်ပြန်ပြီးဆက်သွယ်လို့ရပါတယ်ဥစောလွင်ရဲ့သဘောထားလဲဆွေးနွေးနိုင်ပါလေခင်ဗျာ
ဟုတ်ကဲ့ဒီလေပလာတော့အရင်ရောဘာရောတနင်္ဂနွေလုံးမှာကတရားဥပဒေစိုးမိုးမှုကအင်နာကင်းနေနေပါလေဒါကြောင့်ကျွန်တော်မြန်မာနိုင်ငံလိုပြီးအခုလွတ်တော်မှာလည်းပဲနောက်ထပ်ဒီလူများတို့လိုအပ်ချက်ကိုဖြစ်ပြီးပြည်တိုင်းမှာမဟုတ်ပါဘူးချစ်ဒီပင်းနဲ့မဟုတ်ပါဘူး။ဘာလို့လဲဆိုတော့တမ်လိုကနေပြီးတော့တမတ်သားယူထားတဲ့အခွင့်အရေးကိုမဖြောက်ရှင်းနိုင်မမြလုံးဝတရားဥပဒေစိုးမိုးမှုကိုမရနိုင်ပါဘူး။နောက်ထပ်လေကြံ့ကြံ့မှုတွေဆန္ဒပြမှုတွေစုပ်မှုတွေကျလာမှာပဲ
။ဟုတ်ကဲ့ခင်ဗျာ
။နောက်ထပ်ဒီအခွင့်အရေးမျိုးကိုဟောပြောပါရအောင
်။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။အခုဒီမှာတော်တော်ရှင်ဦးစောလွင်ကလည်းပြောသွားပါတယ်။နောက်ဆဆောကလည်းဦးကျော်လင်းစာထဲမှာလည်းထောက်ပြထားပါတယ်။အခုဒီလက်ဘရောင်းကိစ္စမှာအကျိုးစီးပွားကိစ္စတွေကလည်းပြဿနာတစ်ခုဖြစ်နေတယ်ဆိုပြီးတော့ပြောပါတယ်။အထူးသဖြင့်ကတော့ဒီဝမ်ပေါင်းနဲ့ပတ်သက်လို့ထားတာလည်းကျွန်တော်တို့စစ်တပ်ကပိုင်းနဲ့ဥပိုင်ကုမ္ပဏီကလုပ်ငန်းဖြစ်နေတယ်ဆိုတော့ဒါတွေနဲ့ပတ်သက်တော့ဒီစစ်တပ်နဲ့လည်းဆက်နွယ်နေတယ်ဆိုတော့လွတ်တော်မှာတွန်းအားပေးဖို့ဆိုတာဘလောက်ထိဖြစ်နိုင်ချင်ရှိလဲ။ကိုဝင်းမျိုးသူရဲ့သဘောထားဆွေးနွေးပါဦးခင်ဗျာ။
လွတ်တော်မှာတော့ဒါစစ်တပ်ရဲ့အကျိုးစီးပွားဆိုရင်တော့တပ်မရဲ့ကိုယ်စားလှယ်တွေကတော့စ ဆန့်ကျင်မှာပေါ့လေတိုးတော့လည်းပဲဒီကောင်ကိုကျွန်တော်တို့ကင်တွင်နိုင်တာဒီအုပ်ချုပ်ရေးအဖွဲ့ပေါ့နော်သူကနည်းနည်းကင်တွင်နိုင်တာကတော့ကျွန်တော်တို့ EITI process ရှိပါတယ်အဲ့တော့တိုးတော့လည်း EITI process က EITI ကလက်ရှိကျွန်တော်တို့ဒါအစိုးရတက်တဲ့ချိန်မှာသူကခိုက်တဲ့အပြင်ဘယ်လိုဆက်ဆောင်ရမယ်ဆိုတာဟိုကျွန်တော်လက်ညှိုးမှုမရှိတော့ခိတ္တတက်နေပါတယ်တိုးလည်းပဲကျွန်တော်တို့ဒီ EITI ရဲ့ level တွေကနေပြီးတော့ကျွန်တော်ဥပိုင်ရဲ့เนาะကျွန်တော်အကျိုးစီးပွားတွေကိုတရားဝင်စစ်ဆေးတာတွေတော့အခုဆိုဥပိုင်ကကျွန်တော်တို့เนาะပြည်သူပိုင်ဖွဲ့စည်းဖြစ်သွားပြီပေါ့အရင်တော့တော့စစ်တပ်ပိုင်ပေါ့အခုကတော့ကျွန်တော်တို့အများကုမ္ပဏီ public company လောက်လိုက်ပြီးဖြစ်တဲ့အတွက်လို့တို့ကျွန်တော်တို့စစ်ဆေးမယ်ဆိုရင်ချို့ဟာတွေကိုထိန်းချောင်းလို့ရပါတယ်ကျွန်တော်မြင်တာကတော့အစိုးရအဖွဲ့ရဲ့လုံနိုင်တဲ့စွမ်းရည်တန်းမှာအကင်လုံနိုင်တာတွေအများကြီးပါပဲအဓိကကတော့ data ဆိုင်ရာအစိုးရဝန်ကြီးချုပ်ပေါ့เนาะအရင်ခေတ်တုန်းကတော့အရင်ဝန်ကြီးချုပ်တွေကမလုပ်တဲ့အတွက်ကိုသူတို့ကနေဟန်တာနေတဲ့အတွက်ကိုလုံနိုင်တရားရှိတာတွေမလုပ်တာပါအဲ့တော့ကုမ္ပဏီကိုသွားပြောရင်လည်းကုမ္ပဏီကပြန်ပြီးတော့သူကကျွန်တော်တည်သလောက်ရတော့နော်ပြန်ပြီးတော့သူကအပြစ်လွှဲချမှာပဲသူတို့ကလုံချင်ပါလေဒီသက်ဆိုင်ရာအစိုးရအစီအစဉ်မလုပ်ပါလို့ဆိုတော့ကျွန်တော်တို့ကဒီလိုပဲဗောလီဘောလည်နေမဲ့သဘောရှိတယ်ဒါတော့လေဒါကြောင့်မလို့ဒေသခံဒေသဆိုင်ရာအစိုးရဖွဲ့ကဒါကို PPO ကနော်သူကဂိုင်းတွဲဆောင်ရွက်ပါအဲ့တော့ဆောင်လို့ကျွမ်းကျင်တဲ့လူတွေအဖွဲ့တွေနဲ့ဒီအစိုးရရဲ့နော်ကျွန်တော်တို့လုတ်ပိုင်ခွင့်အာဏာတွေကင်မယ်ဆိုရင်တော်တော်များများကိုကင်နိုင်မယ်လို့ကျွန်တော်ထင်ပါတယ်။လွတ်တော်ကလည်းဒါပံပိုးပေးမယ်ဆိုတော့တက်ကနေပြီးတော့စန့်ကျင်မှုတွေကတော့ရှိနေဦးမှာပဲ။အဲ့တော့အဓိကအရေးကြီးတာကတော့ကျွန်တော်တို့ဒီဒေတာဆိုင်ရာဆိုးရပါပဲ။ကျွန်တော်အမြင်ရတော့
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီအစီအစဉ်ဆုံးမသက်ခင်မှာဒီကိုမင်းမင်းကိုလည်းမေးချင်ပါတယ်ကိုမင်းမင်းတို့ဒီမှာလက်ဘောင်းရင်းနဲ့လှုပ်ရှားနေတဲ့သူတွေအနေနဲ့ဒီလွတ်တော်ကိုဘယ်လောက်အားကိုးလဲလွတ်တော်ကဟိုနဲ့ဒီအခုခုအစိုးရတက်လာတဲ့အချိန်မှာဒီအစိုးရတက်နဲ့ဒီလွတ်တော်နဲ့အပေါ်မှာကိုမင်းမင်းတို့တက်ကြွလှုပ်ရှားတဲ့သူတွေအနေနဲ့လက်ဘောင်းရင်းနဲ့ပတ်သက်လို့ဘယ်လောက်ထိမျှော်လင့်ထားလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီတက်တဲ့အချိန်မှာကျွန်တော်တို့ဟာဆိုလို့ရှိရင်လွတ်တော်ကိုအားကိုးတယ်အရင်ကတည်းကလွတ်တော်ကိုကျွန်တော်တို့ဒီလူလူကရွေးချယ်တင်ရတာကိုယ်တိုင်တက်သွားတယ်အဲကြောင့်ဒီလို့ဒီနားလို့ပေါ့။အဲ့ဒီခုတော့ကျွန်တော်တို့အားကိုးတဲ့နေရာကိုလည်းဂရောင်းဒိတ်ဆောက်လို့ရှိရင်ခုလက်ရှိမှာကျွန်တော်တို့တစ်ခါတည်းတည်းတော့ဒီလူလူတော်ကိုလည်းကျွန်တော်တို့ဒေသခံတွေရဲ့ဒေသနဲ့ဆန္ဒတွေတောင်းဆိုချက်တွေကျွန်တော်တို့ပို့ထားတယ်။တောင်းခံတာလည်းဒီလူမျိုးရကျွန်တော်တို့မြင်တယ်ဒေသခံတွေကစိုးစားနေတာတွေ။လူတော်ကဒီလိုဒီလူလူရဲ့ဒီလာချက်တွေကျွန်တော်တို့ဒေသခံတွေတောင်းဆိုချက်တွေဟိုအကောင်းဆုံးဖြစ်ရှင်းပြနိုင်မလို့လည်းကျွန်တော်တို့ပြန်မှန်းထားကြပါ။အဲ့လောက်ပါပဲ။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာစကိုင်းတိုင်းရဲ့လွှတ်တော်ကိုယ်စားဒေါက်တာသိန်းနိုင်သဘောပေါင်ခြင်းထင်းသိမ်းရေးဖွဲ့ EcoDev ကဒါရိုက်တာဦးဝင်းမျိုးသူနောက်စာရီအတန်ဖိုင်နေနဲ့ပေးပို့ကြတဲ့ဒေါက်တာရှင်နေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ထလို့သူမဆုမနဲ့အတူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။ဒီကနေ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။အခုကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးပါအောင်ရှင်။
ဂျပန်နိုင်ငံဟီရိုရှိမားကိုဒီလကုန်ပိုင်းမှာသွားရောက်မယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကဒီကနေ့အင်္ဂါနေ့မှာကြေညာလိုက်ပါတယ်။ဒုတိယကမ္ဘာစစ်ပြီးဆုံးကနေ့အချိန်1945ခုနှစ်အတွင်းကမ္ဘာပထမဆုံးအနုမြူဘုံးကိုအမေရိကန်စစ်လေရင်ကကျဲချခဲ့ပြီးလူပေါင်းတောင်းချီတည်ဆုံးခဲ့ရတဲ့ဂျပန်နိုင်ငံဟီရိုရှိမားမြို့ကိုအမေရိကန်သမ္မတတဦးအနေနဲ့ပထမဆုံးသွားရောက်မယ်ခီးစဉ်လည်းဖြစ်ပါတယ်။အငင်းပွားနေတဲ့တံတျုပ်ပင်လေပြင်းထဲမှာနိုင်ငံတကာရေချောင်းသွားလာမှုတွေလွတ်လပ်စွာလုံနိုင်တယ်ဆိုတာကိုပြသဖို့အတွက်ရေတက်စစ်တင်းမော်တစ်စီးကိုဆေးလွတ်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောဆိုလိုက်ပါတယ်။တံတျုပ်ပင်လေထဲမှာရေပိုင်တဲ့နေရာအများအပြားသူတို့ပိုင်တယ်လို့တရုတ်တို့ပြောနေတာကိုစိန်ခေါ်တဲ့အနေနဲ့တရုတ်တို့ထိန်းချုပ်ထားတဲ့ Fairy Cross တန်နာ6တန်းရဲ့ရေမိုင်12မိုင်အကွာအထိအမေရိကန်စစ်တင်းမော် USS William F. Lawrence ခုံပေါင်းခဲ့တာလို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဘီလ်အာဗန်ကပြောပါတယ်။ဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာတော့သကပြောရှင်တည်တဲ့စီယုံရေးပွဲတွေအတွင်းမှာလည်းချီးမွမ်းမှုတွေရော့ကဲ့ရဲ့ရှုပ်ရှုပ်ချခံရမှုတွေကိုရော့ရရှိခဲ့သူရိုဒရီဂိုဒူတာတီအနိုင်ရဖို့တေချာသလောက်ရှိနေပါပြီ။အစိုးရကတရားဝင်အသိအမှတ်ပြုထားတဲ့ရိုမန်ကက်သလစ်မဲပေးပွဲစောင့်ချက်ကြီးချက်ရေးအဖွဲ့ရဲ့တရားဝင်မဟုတ်သေးတဲ့မဲရည်တွက်မှုအရာအသက်82နှစ်အရွယ်တောင်ပိုင်ဒါဗုတ်မြို့တော်ဝင်ရိုဒရီဂိုဒူတာတီကမဲအများစုကိုရရှိထားပြီးအဓိကရှင်ပြိုင်ဘက်တီထက်မဲအသားနဲ့ဦးဆောင်နေပါတယ်။
ရခိုင်ပြည်နယ်တွင်လူမှုအတိုင်းဝိုင်းနေကြယုံကြည်မှုတိစောက်ဖို့အရေးကြီးတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကပြောဆိုလိုက်ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုတ်နဲ့ပတ်သက်လို့တော့အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာမှာပုံမှန်လိုက်နာကျင့်သုံးနေကြအတိုင်းဆက်ပြီးခေါ်ဝေါ်သုံးဆွမယ်လို့အမေရိကန်သံအမတ်ကြီးစကော့မာစီယေကပြောပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုတ်ကိုမသုံးသင့်ဘူးလို့ဒေါက်ဆန်းစုကြည်ကအမေရိကန်တို့ကိုပြောဆိုခဲ့တဲ့အပေါ်ဒီကနေ့ထုတ်နယူးယောက်တိုင်းစ်သတင်းစာကြီးရဲ့အဒီတာအပေါ်မှာလည်းဝေဖန်ရေးသားထားပါတယ်ရှင်။
တရင်အချင်းချုပ်ကိုမတင်ရင်ထိုက်ကပြောပြပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရမှုကမဆုံမဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cardis Binan ဖြစ်ပါတယ် Few American Than မနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 40 48 50နဲ့လိုင်းလံမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ် VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်ကျွန်မအနန္လာပါ
This program has come to you from the Voice of America, Washington.